Welcome to the Voice of America in Burmese.
Mingala nya chama tota shin mya shin American pi daw so myo raw Washington DC ka ni VOA Myanmar Wai season ye 2015 khone October 9 ye photo ne nya phe 9 na ya ne 10 na di season rwe go sa tin chou lwin pe ni wa bi line to meter 24 25 32 ne 50 to ka ni phan yuna snai ma re shin ကျမနန်းလာပါခုညပိုင်းစီစဉ်တွေတာဝန်ရင်သင်ဆက်တော့မှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါစီးရီးယားက IS အစွန်ရောက်တွေကိုရုရှားစစ်သည်မော်တွေကပြစ်ခတ်တိုက်ခိုက်တယ်လို့ရုရှားကပြောပါတယ်မြေထဲပင်လယ်ကနေဝင်လာဖို့ကြိုးစားတဲ့လူမောင်ခိုးဆက်လီတွေကိုတားဆီးတဲ့လူများဥရောပသမဂ္ဂကလုံနေပါတယ်2015ခုနှစ်တွေဓာတုပိဒါဘာသာရေးဆိုင်ရာနိုဘယ်ဆုရှင်ဆင်းရဲထွက်လာပါပြီဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်မြန်မာပြုတ်ပြင်ပြောင်းလဲရင်းနဲ့ဒီမိုကရေစီတိုးတက်ရေးအတွက် American ဖွံ့ဖြိုးရေး Agency USAID ကလိုအပ်တဲ့အကူအညီတွေကိုပေးအပ်နေပါတယ
် Since 2013 we've been working with political parties to support their capacity to participate in the
USAID ရဲ့ရန်ကုန်ရုံးခွဲတာဝန်ခံ Chris Milligan မှာရှင်အသေးစိတ်ကိုမကြခင်တင်ပြပေးပါမယ်။ဒါအပြင်မကြခင်ကျင်းပရမယ့်ရွေးကောက်ပွဲကျင်းပရမယ့်အချိန်မှာဘာသာရေးကိုအသုံးချပြီးလူနည်းစုတွေကိုဖိဖဲမဲ့အရေးစိုးရိမ်မှုတွေမြင့်တက်လာနေတဲ့တွင်ရခိုင်ပြည်နယ်ရင်းကလေးစီပြေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေနဲ့ကချင်ပြည်နယ်ဘက်ကပဋိပက္ခတွေရဲ့အခြေအနေကိုနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့ပုတ်ထုံးနေ့ညပိုင်းနောက်ဆုံးရထားတဲ့တွင်တွေကိုကိုကြကြသိန်းနဲ့အမတင်ငင်ထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့ကဆေးရုံကိုလေကြောင်းကနေမှားယွင်းတိုက်ခိုက်တာမှာစစ်ဖက်ဟာလုံပိုင်ခွင့်အာဏာကိုကျော်လွန်လုဆောင်ခဲ့တယ်လားဆိုတာအမေရိကန်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်။ပြီးခဲ့တဲ့စနေနေ့ကတိုက်ခိုက်မှုတွေအမေရိကန်မှာတာဝန်ရှိပါတယ်လို့အာဖဂန်နစ္စတန်ကအမေရိကန်ထိပ်တန်းတပ်မှုကြီးရက်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲကပြောပါတယ်။ဆေးရုံဝင်တဲ့ကနေပြစ်ခတ်နေတယ်လို့ယူဆတဲ့တာလီဘန်လက်နက်ကိုင်တွေကိုတိုက်ပေးဖို့အာဖဂန်တပ်ဖွဲ့တွေကအမေရိကန်ကိုပန်ကြားခဲ့တာပါ။ဒါပေမဲ့အဲ့ဒီလိုတိုက်ခိုက်ပေးဖို့အမေရိကန်ကသဘောတူခဲ့တဲ့လားဆိုတာမေးခွန်းရှိနေတာပါ။အာဖဂန်နစ္စတန်မှာအမေရိကန်မြေပြင်တိုက်ခိုက်ရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးကိုပြီးခဲ့တဲ့နှစ်မှာသမ္မတဘရက်အိုဘားမားကအဆုံးသတ်ခဲ့ပြီးတဲ့နောက်ကြံရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင် 9,800 ဟာအာဖဂန်တပ်ဖွဲ့တွေကိုလစ်ကျင်ရင်းနဲ့အကြံပေးတာကိုပဲဥတီလုပ်နေတာပါ။အင်အားအသုံးပြုတာကိုအချိန်နဲ့3ရက်အောက်မှာပဲလုပ်ဖို့သမ္မတကကန့်သတ်ထားပါဗျ။အဲ့ဒီအခြေအနေတွေကတော့အမေရိကန်ရဲ့မာမေးတပ်ဖွဲ့တွေကိုကောက်ွယ်ဖို့အာဖဂန်နစ္စတန်ကအယ်ကိုင်ဒါလက်နက်ကိုင်အကျဉ်းအကျံတွေကိုပစ်မှတ်ထားတဲ့စစ်ဆင်ရေးတွေကိုအထောက်ပံ့ပြုဖို့နဲ့အာဖဂန်တပ်ဖွဲ့တွေအကြအဆုံးများနေလို့စိုးရွားတဲ့အခြေအနေကြုံရချိန်မှာအထောက်ပံ့ပေးဖို့ဖြစ်ပါတယ်
။ Syria နိုင်ငံတွင်းကအစ္စလာမစ်အစွန်းရောက် ISIS တို့ကို Caspian ပင်လယ်ရင်းကနေစစ်သင်္ဘော၄စင်းသုံးပြီးဒုံးချီတွေနဲ့ဒီကနေ့ဗုဒ္ဓဟူးနေ့မှာတိုက်ခိုက်ခဲ့တယ်လို့ Syria နိုင်ငံတွင်းလေကြောင်းတိုက်ခိုက်မှုတွေဆင်နွှဲနေတဲ့ Russia ကပြောဆိုလိုက်ပါတယ်။IS တို့ရဲ့ပြစ်မှတ်71ခုကိုစစ်သင်္ဘောတွေကနေပယ်ရင်ဒုံးကျည်26ဆင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးရုရှားအစိုးရအရသားတွေထိခိုက်ဒဏ်ရာရမှုမရှိဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူကသမ္မတဗလာဒီမီယာပူတင်ကိုတင်ပြခဲ့ပါတယ်။ကီလိုမီတာ1500အကွာလောက်အထိကောင်းကောင်းထိမှအောင်ဒုံးကျည်တွေနဲ့ပြစ်ခတ်နိုင်ခဲ့တယ်ဆိုတာကိုတိုက်ခိုက်မှုရလဒ်တွေကအတည်ပြုတယ်ဆိုပြီးရုရှားကာကွယ်ရေးဝန်ကြီးကသမ္မတပူတင်ကိုတင်ပြခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံတွင်သတင်းတစ်ပတ်ကြာရုရှားတို့ရဲ့တိုက်ခိုက်မှုအပေါ်ဝေဖန်မှုတွေရှိလာပြီးနောက်ပိုင်းရုရှားတို့ကအမေရိကန်တူရကီတို့နဲ့ပူးပေါင်းလှုပ်ဆောင်ဖို့စဉ်းစားနေတဲ့အချိန်မှာပဲအခုရုရှားရေတပ်ရဲ့စီးရီးယားနိုင်ငံတွင်တိုက်ခိုက်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာလည်းဟမားနဲ့အစ်တလိခရိုင်အနီးအနားဒေသတွေကိုထိမှန်ခဲ့တယ်လို့စီးရီးယားတပ်ဖွဲ့တွေကမြေပြင်ကနေမြေပြင်ပြည့်ဒုံးချီတွေနဲ့လည်းတိုက်ခိုက်ခဲ့ကြတယ်လို့စီးရီးယားနိုင်ငံတွင်အကြမ်းဖက်မှုတွေကိုစောင့်ကြည့်တဲ့ဗီတင်ခြေဆိုင်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုထားပါတယ်။စီးရီးယားနိုင်ငံတွင်အစ္စလာမ်ရဲ့အစွန်းရောက်တို့ကိုပူးပေါင်းချေမှုန်းရေးဆွေးနွေးဖို့အမေရိကန်နဲ့ရုရှားကာကွယ်ဆန်ရကျွမ်းကျင်သူတွေဒီကနေ့မှလည်းဆွေးနွေးကြဖို့ရှိပါတယ်။
ရုရှားနိုင်ငံအနေနဲ့ဆီးရီးယားမှာလုပ်တဲ့ပုံမျိုးအီရတ်မှာလုပ်တာကိုအမေရိကန်ပြည်ထောင်စုကမဖြစ်စေချင်ဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရသူကပြောပါတယ်။အီရတ်အစိုးရကသာတရားဝင်ပန်ကြားလာမယ်ဆိုရင်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုကိုအီရတ်နိုင်ငံအထိတိုးချဲ့လို့ဖို့စဉ်းစားမယ်လို့ရုရှားလူတော်အမတ်တူကပြောလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရမာ့ခ်ထုံနာကအင်ကာနေမှာအဲ့လိုပြောတာပါ။အီရတ်နိုင်ငံကလေကြောင်းစစ်ဆေးရေးမှာပါဝင်ဖို့နိုင်ငံရေးနဲ့စီးရေးဖြစ်နိုင်ခြေလားလားတွေကိုရုရှားအနေနဲ့စဉ်းစားမယ်လို့ရုရှားပြည်ထောင်စုကောင်စီဥက္ကဋ္ဌဖလန်တီနာမေဗီယန်ကိုကပြောတဲ့အကြောင်းရုရှားနိုင်ငံ Interfax သတင်းဌာနကဖော်ပြတာပါ။အင်ကာနေကဂျော်ဒန်တာဝန်ရှိသူတွေနဲ့တွေ့ဆုံချိန်တွင်မေဗီယန်ကိုကအဲ့ဒီလိုပြောခဲ့တာဖြစ်ပြီးအီရတ်ကပန်ကြားလာတာမျိုးမရှိသေးဘူးလို့တော့ပြောပါတယ်။ဆီးရီးယားမှာရုရှားရဲ့အောင်မြင်မှုပေါ်အခြေခံပြီးလာမယ့်ရက်တွေဒါမှမဟုတ်သတင်းပတ်တွေအတွင်းအီရတ်အနေနဲ့ရုရှားကိုအကူအညီတောင်းရနိုင်ခြေရှိတယ်လို့အီရတ်လွှတ်တော်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကော်မတီအကြီးအကဲဟာကင်အယ်ဇာမီလီကရိုက်တာသတင်းဌာနကိုပြောပါတယ်။
ဥရောပသမဂ္ဂ EU နိုင်ငံတွေထံကိုတရားမဝင်ဝင်ဖို့ကြိုးစားတဲ့လူမောင်ခိုဆက်လီတွေကိုမြေထဲပင်လယ်တောင်ပိုင်းမှာကြားပြတ်ဟန်တားတဲ့လုပ်ငန်းတွေတစ်ခုကို EU ကစတင်လှုပ်ဆောင်လိုက်ပါတယ်။ လူကောင်ကူးတယ်လို့တန်ပြန်ရှိတဲ့ရဲရင်တွေကိုတက်ရောက်ရှာဖွေဖမ်းဆီးဖို့ရဲတပ်တင်မောတွေကိုခွင့်ပြုချက်ပေးထားတဲ့ Operation Sophia လို့နာမည်ပေးထားတဲ့လုပ်ငန်းကိုဒီကနေ့မှစတင်လိုက်တာပါ။အရင်တုန်းကတော့ပင်လယ်ထဲမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းကို EU ကအာရုံထားလှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်အတွင်းဆီးရီးယား၊အီရတ်နဲ့တခြားနေရာတွေကရွှေပြောင်းဒုက္ခတွေအများအပြားဥရောပနိုင်ငံတွေကိုဝင်ဖို့ကြိုးစားရင်းပင်လယ်ထဲမှာတင်လူထောင်ပေါင်းများစွာတေဆုံးခဲ့ရတာတွေဖြစ်ပေါ်ခဲ့ပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကက်နဲ့ပြင်သစ်သမ္မတဖရန်ဆွာဆွာအော်လန်ဒိုဟာဒီကနေ့ဥရောပပါလီမန်မှာရွှေပြောင်းဒုက္ခတွေအရေးဆွေးနွေးကြမယ်လို့လည်းခန့်မှန်းထားပါတယ်။ဒုတိယကမ္ဘာစစ်ကာလကတည်းကဆိုရင်ဥရောပနိုင်ငံတွေထံရွှေပြောင်းဒုက္ခတွေအများအပြားဝင်ရောက်တဲ့အကြက်တဲနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ဒီနေ့အတွင်းမြောက်အာဖရိကကနေရွှေပြောင်းဒုက္ခတဲ့3,000ကျော်ဥရောပတိုက်ကိုဝင်ခဲ့ကြတယ်လို့အစိုးရခန်းစာတွေမှာဖော်ပြပါတယ်။ဒါပေမဲ့အဲ့ဒီတဲကလူပေါင်း2,900ကတော့အန်ဒီယန်များလာတဲ့ခရီးကိုဖြတ်ယင်ပင်လယ်ထဲမှာရေနှစ်တေဆုံးခဲ့ကြတယ်လို့လည်းယူဆရပါတယ်။ရွှေပြောင်းဒုက္ခတဲ့ဆိုင်ရာမူဝါဒနဲ့ပတ်သက်တဲ့ဆွေးနွေးချက်တွေအားလုံးဟာဒီလူတွေအားလုံးရဲ့လူအခွင့်အရေးကိုအကာအကွယ်ပေးဖို့လိုတယ်ဆိုတဲ့အပေါ်မှာအခြေခံရမယ်လို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးယုံကလည်းအင်ကာနေတုန်းကပြောဆိုထားပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေအင်္ဂါညဘက်တရင်ဗုဒ္ဓဟူးညဘက်တရင်များကိုတရရဆက်လက်ထုတ်လွှင့်နေပါတယ်။ဒီနှစ်အတွက်ဒါရုပိတာဘာသာရေးဆိုင်ရာနိုဘယ်ဆုကိုလူသားမျိုးရိုးဗီဇာ DNA ကိုပြုပြင်ရေးနဲ့ဆိုင်တဲ့လှုပ်ဆောင်ချက်အတွက်သိပ္ပံပညာရှင်3ဦးကိုဆွီဒင်နိုင်ငံစတော့ခေါမြို့အခြေဆိုင်နိုဘယ်ဆုရွေးချယ်ရေးကော်မတီကချီးမြှင့်လိုက်ပါတယ်။အဲ့ဒီသိပ္ပံပညာရှင်တွေရဲ့တွေ့ရှိချက်ကိုကင်ဆာရောဂါကိုကုသတာမှာအသုံးပြုနိုင်ပါတယ်။ဆုချီးမြှင့်ခံရတဲ့သိပ္ပံပညာရှင်တွေကတော့ပြည်တည်နိုင်ငံ San Francisco Institute နဲ့ Clay Hall တက္ကသိုလ်က Thomas Lindor American ပြည်ထောင်စုမြောက်ကာရိုလိုင်းနာပြည်နယ် Duke တက္ကသိုလ်က Paul Modrick မြောက်ကာရိုလိုင်းနာတက္ကသိုလ်ချေပယ်ဟီးလ်ကျောင်းကအာဇစ်ဆန်ကာရိုဖြစ်ပါတယ်။လင်ဒါကဆွီဒင်နိုင်ငံသား၊မိုဒရစ်ကအမေရိကန်နိုင်ငံသားနဲ့ဆန်ကာကတော့တူရကီနိုင်ငံသားပါ။အင်္ဂါနေ့တုန်းက2015ခုနှစ်အတွက်ယူဘဗီရာဘာသာရေးဆိုင်ရာနိုဘယ်ဆုကိုထာကာဂီကာဂျီတာနဲ့အာသာမက်ဒိုနယ်တို့ကိုချီးမြှင့်ပါတယ်။နျူထရီနိုအော်ဆီလေးရှင်းဆိုတဲ့နျူထရီနိုလက်ပတ်ပုံအကြောင်းတိုင်းတာနိုင်တဲ့ရှာဖွေတွေ့ရှိချက်တွေကြောင့်ဒီပညာရှင်တွေကိုချီးမြှင့်တာပါ။တနင်္လာနေ့တုန်းကတော့အိုင်ယာလန်၊ဂျပန်နဲ့တရုတ်သိပ္ပံပညာရှင်3ဦးကိုဆေးဘက်ပညာဆိုင်ရာနိုဘယ်ဆုချီးမြှင့်ပါတယ်။ကပ္ပတန်ကောင်ကြောင့်ဖြစ်တဲ့ယောဂပုဂ္ဂိုလ်ကုသနိုင်တဲ့ကုရင်းကုကိုရှာဖွေတွေ့ရှိတဲ့အတွက်အိုင်ယာလန်နိုင်ငံကဝီလျံကမ်ဘယ်ဂျပန်နိုင်ငံကအစတုရှိအိုမူရာတို့ကိုဆုချီးမြှင့်ပြီးတရုတ်နိုင်ငံကဒူယူယူကိုတော့ငှက်ပြယောဂဝေဒနာတွေကြားသိဆုံးမှုနှုန်းတိတိတတ်တာရောကြစေတဲ့စေတမျိုးရှာဖွေတွေ့ရှိမှုနဲ့ဆုချီးမြှင့်ပါတယ်
။ကမ္ဘာတဝန်းကသတင်းမီဒီယာအသင်းအဖွဲ့တွေပါဝင်တဲ့နိုင်ငံတကာသတင်းတောင်များအဖွဲ့ IAPC ကနှစ်စဉ်ပေးအပ်တဲ့ Freedom of Speech လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုကိုဒီနှစ်မှာတော့အီဂျစ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ Al Jazeera ရုပ်သံသတင်းဌာနကသတင်းထောက်တွေကိုပေးအပ်လိုက်ပါတယ်။အီဂျစ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့မိုဟာမက်ဖာမီ၊ပီတာဂရက်စတီနဲ့ဘာဟာမိုဟာမက်တို့၃ဦးစုချီးမြှင့်မယ်လို့ IAPC ကပြောပါတယ်။ချင်းချောက်မှုတွေနဲ့အကျဉ်းချခံရမယ့်အခြေအနေတွေနဲ့ရင်ဆိုင်ရတဲ့တစ်ချိန်တည်းမှာအမှန်တရားနဲ့လွတ်လပ်ခွင့်အတွက်ထုတ်ဖော်ပြောဆိုမှုကိုအတိအမှတ်ပြုတဲ့အနေနဲ့သူတို့သုံးဦးကိုချီးမြှင့်တာဖြစ်တယ်လို့ IAPC ကပြောပါတယ်။သူတို့သုံးဦးဟာအီဂျစ်မှာတရားမဝင်ကြေညာထားတဲ့မွတ်စလင်ညီကိုတော်များအဖွဲ့ကိုထောက်ခံတဲ့သတင်းမှားတွေရေးသားဖြန့်ဝေမှုနဲ့ဆွတ်ဆွဲခံရပြီး2013ခုနှစ်ကဖမ်းဆီးခံရပြီးတဲ့နောက်နှစ်ရှည်ထောင်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။ပီတာဂရက်စတီကဒီနေ့အစောပိုင်းမှာပြန်လည်လွတ်မြောက်လာပြီးအီဂျစ်အစိုးရကသူ့ရဲ့မွေးရာစာတီအော်စတြေးလျကိုပြန်ပို့ပေးခဲ့ပါတယ်။မိုဟာမက်ဖာမီနဲ့ဘာဟာမိုဟာမက်တို့ကတော့ပြီးခဲ့တဲ့လထဲမှာပဲအီဂျစ်သမ္မတအဒယ်ဖာတာ LCC ရဲ့တက်ညာခွင့်နဲ့ပြန်လည်လွတ်မြောက်ခဲ့ကြပါတယ်။သူတို့သုံးဦးဟာအီဂျစ်အစိုးရကိုတရင်လွတ်လပ်ခွင့်အပြည့်အဝအာမခံချက်ပေးဖို့ဆက်ပြီးတော့တောင်းဆိုနေကြဆဲဖြစ်ပါတယ်ရှင်။
အီတလီနိုင်ငံသားတို့နဲ့ဂျပန်နိုင်ငံသားတို့မကြသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာအသက်ခံရပြီးတဲ့နောက်နိုင်ငံသားတန်ယုံတွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာနိုင်ငံသားတွေပေါ်အန်ဒရယ်ကြောက်ရွံ့မဲ့အရေးစိုးရိမ်လာကြပါတယ်။အဲ့ဒီတပ်ဖြတ်မှုတွေနောက်မှာအစ္စလာမ်အစွန်းရောက် IS အကြမ်းဖက်အဖွဲ့ဒါမှမဟုတ်တခြားအကြမ်းဖက်အစွန်းရောက်အစ္စလာမ်ဘွားဒီအဖွဲ့တွေရှိနေသလားဆိုတာဆွေးနွေးပြောဆိုတာတွေလည်းရှိလာပါတယ်။နယ်သာလန်နိုင်ငံအခြေစိုက်ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီတစ်ခုရဲ့ဘင်္ဂလားဒေ့ရှ်စီမံကိန်းမန်နေဂျာအီတလီနိုင်ငံသားစီဇဲထာဗီလာကိုဒါကမျိုးတော်တန်တမန်ရောက်ွက်မှာဘယ်သူမှမသိတဲ့တနသမာသုံးဦးကစက်တင်ဘာလ28ရက်နေ့မှာပြည်သက်သွားတာပါ။စနေနေ့တုန်းကလည်းအဆင့်မြင့်စိုက်ပျိုးရေးနည်းပညာကဏ္ဍပိုင်းမှာလုပ်ကိုင်နေတဲ့ဂျပန်နိုင်ငံသားခုနီယိုဟိုရှိကိုဒါကမျိုးတော်နဲ့ကီလိုမီတာ330ဝေးတဲ့ရန်ပူအီယက်ကသူ့ရဲ့စိုက်ခင်းနားမှာဘယ်သူမှမသိတဲ့တနသမာသုံးဦးကပြည်သက်သွားပြန်ပါတယ်။ ဘင်္ဂလားဒေ့ရှ်မှာနိုင်ငံသားတွေကိုအဲ့ဒီလိုတိုက်ခိုက်တာမျိုးကတိတ်ကိုရှားပါတယ်ကျူးလွန်သူတွေကိုတရားဥပဒေအရအမြန်ဆုံးရေးယူဖို့အမေရိကန်ပြည်ထောင်စု EU နဲ့ဂျပန်နိုင်ငံတို့ကဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်
။မြောက်ကိုရီးယားနိုင်ငံတွေကလူ့ခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်ဖို့နိုင်ငံတကာယာစွန့်မှုခုံရုံးထံကုလလုံခြုံရေးကောင်စီကလွှဲပြောင်းပေးပါဆိုပြီးကုလလူ့ခွင့်ရေးဆိုင်ရာကျွမ်းကျင်သူတို့ကတိုက်တွန်းလိုက်ပါတယ်။ကွန်မြူနီမြောက်ကိုရီးယားနိုင်ငံမှာလူ့ခွင့်ရေးအခြေအနေမြင့်တင်ပေးနိုင်ရေးဆောင်ရွက်တင်တာတွေကိုမြောက်ကိုရီးယားဆိုင်ရာကုလလူ့ခွင့်ရေးအထူးကိုယ်စားလှယ်မာဇူကီဒါရုစမန်ကမှတ်ချက်ပေးထားတဲ့အစည်းအဝေးခန်းစာတနင်္လာနေ့မှာထွက်ပေါ်လာတာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံတွင်းကအခြေအနေတွေကိုကုလလုံခြုံရေးကောင်စီကနေနိုင်ငံတကာယာစွန့်မှုခုံရုံးကိုလွှဲပြောင်းပေးတာပါအဝင်လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်အရေးယူနိုင်ဖို့မဖြစ်မနေလှုံ့ဆော်ရမယ်လို့အစည်းအဝေးခန်းစာကဖော်ပြပါတယ်။2014ခုနှစ်ဖေဖော်ဝါရီလမှာကုလစုံစမ်းစစ်ဆေးရေးကော်မရှင်ကမြောက်ကိုရီးယားလူ့ခွင့်ရေးအခြေအနေတွေကိုစုံစမ်းစစ်ဆေးပြီးအစည်းအခမ်းအစားတစ်ဆောင်ထုတ်ပြန်ခဲ့ပါတယ်။ဒီအစည်းအခမ်းအစားထဲမှာတော့မြောက်ကိုရီးယားအစိုးရဟာလူသားထုကိုဆန့်ကျင်ကျူးလွန်တဲ့ယာစွန့်မှုတွေကျူးလွန်တယ်လို့ဆွဆဲထားပြီးနိုင်ငံတကာယာစွန့်မှုခုံရုံးတင်ဖို့ကိုတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေဟာလုံခြုံရေးကောင်စီမှဗီတိုအာဏာရယူထားတဲ့တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်ရှင်။
ဂျေရုစလင် Old City မှာပါလက်စတိုင်းမျိုးသမီးတူကအစ္စရေးအမျိုးသားတူကိုဓားနဲ့ထိုးပြီးအဲ့ဒီအမျိုးသားကပြန်ပစ်တက်လိုက်ပါတယ်ပါလက်စတိုင်းတို့ရဲ့တိုက်ခိုက်မှုတွေစတိုက်လူဖြစ်ပြီးတဲ့နောက်လူကြုံရေးတင်းကျပ်ထားတာကိုအစ္စရေးကယူသိမ်းလိုက်ပြီးတဲ့နောက်မှာအဲ့ဒီလိုဖြစ်တာပါတခါပါလက်စတိုင်းစစ်သွေးကြွားလူတန်းများရှိသူတူကအစ္စရေးတောင်ပိုင်းခါယက်ဂတ်မြို့မှာအစ္စရေးစစ်သားတူကိုဓားနဲ့ထိုးတဲ့ဖြစ်ရပ်ထပ်ဖြစ်ပါတယ်အဲ့ဒီလူကိုအစ္စရေးလူကြုံရေးတပ်ဖွဲ့ဝင်တွေကလိုက်ပြီးတော့ပစ်တက်လိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဒီကနေ့တိုက်ခိုက်မှုတွေဟာအစ္စရေးပါလက်စတိုင်းတင်းမာမှုတွေအရှိန်မြင့်တက်နေတာမှာနောက်ဆုံးပေါ်လာတဲ့ဖြစ်ရပ်တွေပါလူမျိုးရေးတင်းကျပ်ထားတာကိုအင်ဂါနီကမယုံသိခင်ဒေသခံမဟုတ်တဲ့ပါလက်စတိုင်းလူမျိုးတွေဂျေရုစလင် Old City ထဲမဝင်ရဘူးလို့အစ္စရေးကပိတ်ပင်ခဲ့ပါတယ်။အစ္စရေးတပ်ဖွဲ့တွေနဲ့ပါလက်စတိုင်းလူမျိုးတွေကြားအကြမ်းဖက်တိုက်ခိုက်တာတွေကပြီးခဲ့တဲ့သတင်းပတ်မှာတိုးပွားလာတာပါ။အထူးသဖြင့်ကတော့အရှိဂျေရုစလင်မှာမွတ်စလင်တွေက LXR လို့ခေါ်ပြီးဂျူးတွေကမောင့်ဘုရားကျောင်းလို့ခေါ်တဲ့ဘာသာရေးအထွတ်မြတ်နေရာနဲ့ဆက်ဆက်ပြီးတော့အကြမ်းဖက်တာတွေဖြစ်နေတာပါ။ Volkswagen ကားတွေကိုပြန်ပြီးပြင်ပဖို့ခေါ်ယူတဲ့လူကို2016ခုနှစ်ဇန်နဝါရီလမှာစလုပ်နိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းကုန်တိခါကျဆင်းနေတဲ့ Volkswagen ကားကုမ္ပဏီရဲ့အကြီးအကဲတွေကပြောလိုက်ပါတယ်။မော်တော်ကားတွေကနေဓာတ်ငွေထုတ်လုပ်တာနဲ့ဆက်ဆက်ပြီးလည်လည်ခဲ့တဲ့ဖြစ်ရကြောင်းထိခိုက်တဲ့ကားတွေအားလုံးကို2016ခုနှစ်အကုန်မှာအပြီးပြင်ပေးနိုင်ပွဲရှိတယ်လို့လည်းဆိုပါတယ်။ဒီဖြစ်ရမှာထိခိုက်မှုရှိတဲ့ကားဆင်းရဲ70%လုံးကိုတနစ်တာအချိန်ကာလအတွင်းပြန်ပြင်ပေးဖို့သူမျှော်လင့်ထားတယ်လို့ Matthias Müller ကဂျာမန်သတင်းစာတစ်စောင်ကိုပြောတာပါ။ဒီအရှုပ်ထွေးကိုဘယ်လိုဖြေရှင်းမလဲဆိုတဲ့အစီအစဉ်တစ်ခုကိုကြေညာဖို့ဥရောပအာဏာပိုင်တွေက Volkswagen ကိုပြရပေးနေတာပါ။စတေမလာ၁၈ရက်နေ့မှာအမေရိကန်ပြည်ထောင်စုအာဏာပိုင်တွေကကြီးညာခဲ့ပြီးကြတဲ့ကဆိုရင်ဒီဖြစ်ရကြောင်း88နှစ်သက်တမ်းရှိပြီဖြစ်တဲ့ Volkswagen ရဲ့ယုံကြည်ကိုးစားခံရမှုမှာအဆိုးရွားဆုံးအခြေအနေနဲ့ရင်ဆိုင်နေရတာပါ။ကားတွေရဲ့ဓာတ်ငွေထုတ်လုပ်မှုကိုစမ်းသပ်စစ်ဆေးတဲ့အချိန်အတွင်းမှာလေထုညဉ့်ညမ်းမှုထိန်းချုပ်တဲ့ခလုတ်ကိုဖွင့်ပေးပြီးပုံမှန်ကားမောင်းချိန်အတွင်းအဲ့ဒီခလုတ်ကိုပြန်ပိတ်ပေးတဲ့ computer software ကိုအမေရိကန်ပြည်ထောင်စုမှာရောင်းချတဲ့ဒီဇယ်စီး၃ကားဆင်းရည်တန်းဝက်လောက်မှာ Volkswagen ကုမ္ပဏီကထည့်ထားတာကိုအမေရိကန်အာဏာပိုင်တွေကစစ်ဆေးတွေ့ရှိခဲ့တာပါ။အဲ့ဒီ software ကိုကဘာတဝမ်းကားဆင်းရည်70တန်းမှာထည့်ထားတယ်ဆိုတာနောက်ပိုင်းရဲ့အနေငယ်ကြတော့ Volkswagen ကုမ္ပဏီကဝန်ခံထားပါတယ်ခင်ဗျာ
ပို့ထုံးနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုကြွကြော်သိန်းနဲ့မတင်ကြီးထိုက်တို့ကကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာဖန်ယူနာဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါရမယ်မကြာခင်ကျင်းပတော့မယ့်2015ထွေထွေရွေးကောက်ပွဲဟာပြုပြင်ပြောင်းလဲရင်းနဲ့ဒီမိုကရေစီစနစ်တိုးတက်ရေးအတွက်အရေးကြီးတာကြောင့်ပြည်သူတွေအနေနဲ့လည်းရွေးကောက်ပွဲစောင့်ကြည့်အကဲဖြတ်ဖို့လိုအပ်တယ်လို့ American ပြည်ထောင်စုဖွံ့ဖြိုးမှု agency USAID ကပြောဆိုလိုက်ပါတယ်ပြည်ရင်းနိုင်ငံရေးလှုပ်ရှားသူတွေကလည်းဖြစ်နိုင်ခြေရှိတဲ့မတမာမှုတွေကိုစောင့်ကြည့်ဖို့ပြည်သူတွေကိုတိုက်တွန်းကြပါရယ်အပြည့်စုံကတော့ VOA သတင်းထောက်မတ်တင်ကြီးလင်းကပြောပြပေးထားပါရယ်ရှင
်ဟုတ်ကဲ့ပါရှင်ပြည်ပြင်ပြောင်းလဲရေးအတွက်ရွေးကောက်ပွဲဟာအရေးကြီးတာကြောင့်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတရဖြစ်စေဖို့ပြည်သူတွေကလည်းစောင့်ကြည့်ဖို့လိုအပ်တယ်လို့ American ပြည်ထောင်စုဖွံ့ဖြိုးမှု Agency USAID ရန်ကုန်ရုံးခွဲဒါရိုက်တာ Chris Milligan ကအခုလိုပြောဆိုလိုက်ပါရယ်
The election, of course, is an important marker in the reforms. It will not...
ရွေးကောက်ပွဲဆိုတာဟာပြည်ပြင်ပြောင်းလဲရေးကာလမှာအရေးကြီးတဲ့ဆောင်ရွက်ချက်တစ်ခုဖြစ်ပါတယ်။ပြည်ပြင်ပြောင်းလဲရေးကိုအဆုံးသတ်မှာမဟုတ်ဘဲနဲ့အရေးကြီးတဲ့အကောင်အထည်ဖုံးမှုတစ်ခုသာဖြစ်ပါတယ်။ကျွန်တော်တို့ကတော့လက်တွေ့ကျကျပဲစဉ်းစားပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရှေ့မှာလှုပ်ဆောင်ရမယ့်လုပ်ငန်းစဉ်တွေအများကြီးရှိမယ်။ခက်ခဲတွေလည်းရှိမယ်ဆိုတာသတိပြုမိပါတယ်။ဒါပေမဲ့လည်းလာမယ့်ရွေးကောက်ပွဲဟာယုံကြည်ရသလားပွင့်လင်းမြတ်တာမှုရှိသလားပြီးတော့ပြည်သူတွေရဲ့ဆန္ဒတွေကိုအမှန်တကယ်ကိုးစားပြုရလားဆိုတာကိုပြည်သူတွေကိုယ်တိုင်ပဲစမ်းစစ်ဆုံးဖြတ်ကြရမှာဖြစ်ပါတယ်
။ပ ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စွမ်းရည်မြင့်တင်ရေးနဲ့ပုံမပွင့်လင်းမြင့်သားလာရေးတို့အတွက်လည်းကူညီနေတယ်လို့ Chris Milligan ကပြောပါတယ်
။ We have a very constructive relationship with the Union Election Commission. Our support is to build their capacity.
ကျွန်တော်တို့နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာပြည်သူ့ဘောဆောင်နဲ့ဆက်ဆံရေးရှိပါတယ်။ကျွန်တော်တို့ကရွေးကောက်ပွဲကော်မရှင်ရဲ့စွမ်းရည်တိုးမြင့်လာဖို့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့လုပ်ငန်းဆောင်ရွက်ရမှာပို့ပြီးတော့ထိရောက်စေဖို့အဓိကထားပြီးတော့ကူညီထောက်ပံ့နေပါတယ်။ဒါကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးကော်မရှင်ရဲ့ယုံကြည်စိတ်ချမှုပွင့်လင်းမြင့်သာမှုတွေတိုးတက်လာအောင်ကိုဆိုလိုတာပါ။ကော်မရှင်အနေနဲ့လုပ်ငန်းရှင်တွေနဲ့နိုင်ငံရေးပါတီတွေအရက်ဖက်လူဖွဲ့စည်းတဲ့ဆက်ဆံရေးတွေကိုပြည်သူတွေနဲ့အခြားပါဝင်ပတ်သက်မဲ့အဖွဲ့အစည်းတွေကိုသိအောင်ချပြပေးဖို့အားပေးထားပါတယ်။ပြည်သူတွေအနေနဲ့ရွေးကောက်ပွဲအပေါ်မှာယုံကြည်မှုရှိအောင်လုပ်ငန်းစဉ်တွေကိုတမာတမတ်ကြကြဆောင်ရွက်ဖို့တိုက်တွန်းထားပါတယ်
။ဒါအပြင် USAID ဟာရွေးကောက်ပွဲကော်မရှင်နဲ့ရောအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါပူးပေါင်းပြီးရွေးကောက်ပွဲပညာပေးသင်တန်းတွေပို့ချရမှာကူညီထောက်ပံ့နေတာလည်းဖြစ်ပါတယ်။တစ်ဖက်မှာလည်းနိုင်ငံရေးပါတီတွေကိုမဲဆွယ်စည်းရုံးရေးဆိုင်ရာစီမံခန့်ခွဲမှုတွေကိုလည်းထောက်ပံ့ပေးနေတယ်လို့ Chris Milligan ကပြောပါတယ်
။ Since 2013 we've been working with political partiesTo support their capacity to participate in the elections. We've been supporting them.
နိုင်ငံရေးပါတီတွေအနေနဲ့ဒီ2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်နိုင်အောင် 2013 ခုနှစ်ကတည်းကစွမ်းရည်မြင့်တင်ရေးမှာကူညီပေးနေပါတယ်။သူတို့တွေဝင်ရောက်ရှင်ပြိုင်ကြမဲ့မဲဆန္ဒနယ်တွေကဒေသခံတွေနဲ့ထိတွေ့ဆက်ဆံရမှာအဆင်ပြေအောင်မဲဆန္ဒရှင်တွေရဲ့ဆန္ဒတွေကိုကိုးစားပြုတဲ့နိုင်ငံရေးခင်းကျင်းမျိုးဖြစ်အောင်မဲဆွယ်စည်းရုံးရေးစီမံခန့်ခွဲမှုတွေနဲ့အခြားကဏ္ဍတွေမှာကူညီထောက်ပံ့နေတော့ပါပြီးတော့နိုင်ငံရေးပါတီအားလုံးကိုအကူအညီတွေလည်းပေးနေပါတယ်ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေအတွက်ဖြစ်ပါတယ်မြန်မာနိုင်ငံသားတွေကိုယ်တိုင်ကဒီရွေးကောက်ပွဲမှာအဆုံးဖြတ်ပေးရမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ဟာနိုင်ငံရေးပါတီအားလုံးကိုအကူအညီပေးနေတာဖြစ်ပါတယ
် USAID အဖွဲ့ဟာ2000ပြည့်နှစ်ကတည်းကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတာဖြစ်ပြီး2013ခုနှစ်မှာတော့ရွေးကောက်ပွဲဆိုင်ရာအကူအညီတွေပေးဖို့ရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအပြင်အရက်ဖက်လူအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်ရှင
်မတင်ကြီးလဲမရှင်POA မြန်မာပိုင်းကနေပုတ်ထုံးနေညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းနောက်တစ်ပုတ်တင်ပြပါဦးမယ်။မြန်မာနိုင်ငံရဲ့အချိန်ကြာ2015ခုနှစ်ရွေးကောက်ပွဲကျင်းပဖို့တလကြကြောပဲလိုတော့တဲ့အချိန်မှာဘာသာရေးကိုအတုံးချပြီးလူနည်းစုတွေကိုဘေးဖယ်ထုတ်ထားမဲ့အရေးကိစ္စအပေါ်စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။မွတ်စလင်ဘာသာဝင်တွေကိုဆန့်ကျင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးလူသိများတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးမဘာသာအဖွဲ့ရဲ့အသံတွေဒီရက်ပိုင်းမှာပိုကျဲလောင်လာတာနဲ့ပတ်သက်လို့လူနည်းစုမွတ်စလင်ဘာသာဝင်တွေအပေါ်ချိန်ချောင်းမှုတွေတိုးလာမှာကိုလည်းပူပန်နေကြပါတယ်။ KT Arnold's report ထားတဲ့သတင်းလွှာကိုကိုဝင်းမခတ်မောင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲအတွဲမဲဆန္ဒပေးဖို့အချိန်ရောက်လာဖို့အနည်းဆုံးတစ်လလောက်ကြာမှသေးတယ်။ဒါပေမဲ့လည်းရန်ကုန်မှာကျင်းပခဲ့တဲ့ဒီပွဲကတော့အငင်းပွားဝယ်ဖြစ်နေတဲ့မျိုးဆောင်ဥပဒေ၄ခုကိုလွှတ်တော်မှအတည်ပြုလိုက်နိုင်တဲ့အတွက်မဘာသာအဖွဲ့ကဖုံးကြီးများအောင်ဝဲခံတဲ့ပွဲဖြစ်နေပါဗါဒီဥပဒေတွေမှာဘာသာခြားခြင်းလက်ထပ်တဲ့အခါအစိုးရခွင့်ပြုချက်တွေတောင်းခံဖို့လိုအပ်ချက်တွေပါဝင်လာတာဖြစ်ပြီးတော့ဘာသာကြားကိုးကွယ်သူလူနည်းစုတွေပေါ်ကန့်သက်ထိန်းချုပ်မှုအစ်စ်တွေပြဋ္ဌာန်းထားပါဗါဒီလအစောပိုင်းမှာလည်းရွေးကောက်ပွဲကော်မရှင်ကမွတ်စလင်ဘာသာဝင်လွှတ်တော်ကိုယ်စားလှယ်လောင်းတွေအားလုံးကိုစီးရင်ကနေပယ်ချထားပါတယ်။ဒီထဲမှာတတိပုဂ္ဂလကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဦးခင်မောင်ချူအပါဝင်ကိုယ်စားလှယ်လောင်း၁၁ယောက်ကတော့ပြန်လည်အယူခံဝင်တာအောင်မြင်ထားပြီးဖြစ်ပါတယ်
။ In Myanmar we have two big
မြန်မာပြည်မှာအဓိကနိုင်ငံရေးပါတီနှစ်ခုရှိပါတယ်။နှစ်ခုလုံးမှာမွတ်စလင်ဘာသာဝင်တွေကိုကိုယ်စားလှယ်လောင်းဖြစ်ကချန်ထားဖို့ကြိုတင်စီစဉ်ထားပြီးသား policy တွေရှိနေပါတယ
်။ဒေါအောင်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ကိုယ်စားလှယ်လောင်းတွေကိုရွေးချယ်တဲ့အခါမှာကိုယ်ဝယ်တဲ့ဘာသာကိုအခြေခံပြီးရွေးချယ်ထားခြင်းမရှိကြောင်းပြောဆိုထားပါတယ်။လေးလာစောင့်ကြည့်သူတွေကတော့ဘုန်းကြီးတွေရဲ့စီယုံလှုံ့ဆော်မှုဟာစစ်တပ်နောက်ခံရှိနေတဲ့အာဏာရပါတီကိုအကူအညီပေးရာရောက်တယ်လို့ဆိုထားပြီးမဘာသာအဖွဲ့ကတော့ဒီကိစ္စကိုသတင်းစာရှင်းလင်းပွဲမှာညှင်းဆို့ထားပါတယ်။ဘုန်းကြီးတို့ဟာဘယ်ပါတီနဲ့မှပါဝင်ပတ်သက်ခြင်းမရှိပါဘူး။ဘယ်ပါတီပဲနိုင်နိုင်ဘုန်းကြီးတို့ရဲ့အစိုးရလိုပဲခံယူထားပါရယ်ဘုန်းကြီးတို့ဟာဘာသာရေးကောင်းဆောင်တွေဖြစ်ပါရယ်ဒါကြောင့်နိုင်ငံတွင်းငြိမ်းချမ်းရေးနဲ့အတူတကွရှင်တွဲနေထိုင်ရေးအတွက်ဘလို့အလုံမျိုးကိုမဆိုဘုန်းကြီးတို့ကလှုပ်ဆောင်သွားရမှာပါငြိမ်းချမ်းရေးအတွက်လို့ဆိုထားပေမဲ့မဘာသာရဲ့နောက်ွယ်မှာရှိနေတဲ့အာဘော်ကတော့ဗုဒ္ဓဘာသာဟာချင်းချောက်ခံရတဲ့ဘေးနဲ့ကြုံတွေ့နေရတယ်ဆိုတာပါပဲလူရေ90ရာခိုင်နှုန်းလောက်ဗုဒ္ဓဘာသာဝင်ဖြစ်နေတဲ့နိုင်ငံမှာအခုလို့ပြောဆိုချက်အတွက်ထောက်ခံသူအခြေအတွက်ကလည်းများပြားပဲဖြစ်ပါတယ် ဒါပေမဲ့လို့မြန်မာနိုင်ငံရဲ့နုနယ်သေးတဲ့ဒီမိုကရေစီစနစ်အတွက်ဘာသာရေးကိုနိုင်ငံရေးအဖြစ်အသက်သွင်းနေမှုဟာလူနည်းစုဘာသာဝင်တွေအတွက်ရေရှည်မှာဘလို့အကျိုးသက်ရောက်မယ်ဆိုတာကတော့မရေမရာရှိနေသေးပါပဲခင်ဗျာ
။ကိုဝင်းခမောင်ကစူးစိတင်ပြတော့ပါရှင်။ခုတော့မြန်မာရွေးကောက်ပွဲအထူးအစီအစဉ်ဖြစ် VOA ကတိုးချက်ထုတ်လွှင့်မှုတွေကိုလည်းမိတ်ဆက်ပေးပါအောင်မယ်။
VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9ရက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နာရီခွဲကနေ9နာရီအစားညနေ6နာရီကနေ9နာရီအထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်း9ရက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ရဲ့တိုးချက်အစီအစဉ်တွေကိုလည်းဆက်ပြီးတော့အားပေးနာဆင်ကြပါအောင်ရှင်ခုတော့ကချင်ပြည်နယ်ဘက်ကသတင်းဖက်ကိုအလက်ပေးပါအောင်မယ်မြန်မာနိုင်ငံမှာမကြခင်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေပေမဲ့လက်နက်ကိုင်ပဋိပက္ခတွေမငြိမ်သေးတဲ့ဒေသတွေမှာချက်ချောမောမောဖြစ်ပါမလားစိုးရိမ်မှုတွေလည်းရှိနေပါတယ်။တချိန်ထဲမှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားအပြစ်အခက်ရစဲရေးကြိုးပမ်းမှုတွေအရှိန်မြင့်ဆောင်ရွက်လာနေတဲ့အတွေ့ရွေးကောက်ပွဲလွန်ကာလမှာငြိမ်ချမ်းရေးရနိုင်ဖို့လည်းဒေသခံတိုင်းရင်းသားတွေမျှော်လင့်နေကြတာပါလက်နက်ကင်ပဋိပက္ခတွေနဲ့ကြုံနေရတဲ့ကချင်ပြည်နယ်ကအခြေအနေအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လင်းဦးကအခုလိုတင်ပြထားပါရရှင်
။မြန်မာစစ်အုပ်နဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့ရှစ်ဖွဲ့တို့လာမယ့်တနင်္လာနေ့မှာအပြစ်ခတ်ရစဲလက်မှတ်ရေးထိုးဖို့ရှိနေပေမဲ့ဒီထက်မှာအချင်းလူမျိုးရေးဖွဲ့ KIU တို့မပါဝင်ပါဘူး။ဒီအတွက်လဲ KIU အခြေစိုက်လှုပ်ရှားရာဒေသတွေမှာရွေးကောက်ပွဲတွေကျင်းပဖို့ဖြစ်ပါမလားစိုးရိမ်နေကြတာပါ။မြန်မာစစ်အုပ်နဲ့18နှစ်ကြာအပြစ်ခတ်ရစဲတွေဖြစ်ပြပြီးတပ်ဖွဲ့တွေပြန်ဖြစ်ခဲ့တဲ့လေးနှစ်လောက်အတွင်းမှာလည်းကချင်ပြည်နယ်မှာဆစ်ရှောင်ဒုက္ခတွေတိုင်းနေချီရှိခဲ့ပါတယ်
။တပ်ပွဲတော်မကျုံဘူး။ဒါပေမဲ့ဒီတစ်ခါတော့ကျုံဖို့တော့ပြောရမှာပေါ့ဘုရား။ဦးစင်းမန်းမကန်နဲ့တပ်ပွဲဝင်ဘူး။အဲ့လိုပဲဆုံးခဲ့တာနဲ့
ဒီကတိုက်ခိုက်နိုင်ငံရေးပါတီဖြစ်တဲ့မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတော့ဆက်စွန်းနေတဲ့ချီပီစစ်တမ်းတကယ်တဲ့ကချင်ပြည်နယ်ကိုပြန်လည်ထူထောင်ရမှာစင်ခေါ်မှုတွေရှိနေတယ်လို့မကြသေးရင်ကစီယိုခီးစဉ်တွင်ပြောကြားခဲ့တာပါကချင်ဒေသခံတွေကတော့နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲကနေရင်းချမ်းရေးအတွက်လမ်းစာပေါ်လာဖို့လည်းမျှော်လင့်နေကြပါတယ
်ပြောမယ်ဆိုရင်ဌာဝရရင်းချမ်းရေးရသွားပြီဆိုလို့ရှိရင်တော့တို့တို့ကချင်ပြည်နယ်ကပြည်သူလူထုတွေကတော့ကောင်းတာပေါ့ပြောမယ်ဆိုဒုက္ခမရောက်ကလေးသွားခြင်းနဲ့နေရာကိုလုံးလက်လက်သွားလို့ရမယ်လို့အလို့ကိုင်လဲဒီချက်ကိုလှုပ်လို့ရတာပေါ့အခုတော့အဲ့ဒီစစ်ကဖြစ်နေတဲ့အတွက်ကျွန်တော်တို့မှာသွားကြည့်နေလမ်းကသွားလို့မရအောင်ဖြစ်နေ
ဒီကောက်ပွဲပြီးရနေတော့ငင်းချမ်းရေးတွေရလာမယ်မနိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါတယ
်လက်နက်ကန်ပိပခတ်တွေကြောင့်ဒုက္ခတွေတင်းချပြီးအိုးရင်ဆွတ်ခွာထွက်ပြေးနေရတဲ့ခချင်းပြည်နယ်မှာမဲပေးခွင့်ရှိသူတွေအပြည့်အဝမဲပေးခွင့်ရနိုင်ပါမလားဆိုတော့မေးခွန်းထုတ်သူတွေလည်းရှိနေကြပါတယ်။အချင်းပြင်းနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူချာကတော့အချင်းပြင်းနဲ့ကမတည်မငြိမ်အခြေအနေတွေကြောင့်ရွေးကောက်ပွဲတွေအောင်အောင်မြင်မြင်ဖြစ်ပါမလားစိုးရိမ်နေပါတယ
်။
လုံခြုံမှုရှိမှာမဟုတ်ပါဘူး။လုံခြုံမှုမရှိရင်ရွေးကောက်ပွဲကိုလည်းအောင်အောင်မြင်မြင်ကျင်းပနိုင်မှာမဟုတ်ပါဘူး
။ချိန်တော်ကြာနှောင့်နှေးချန်ချန်နေခဲ့တဲ့ဆွေးနွေးမှုတွေကိုရွေးကောက်ပွဲမတိုင်မီအပြစ်သက်နိုင်မှုရည်ရွယ်ထားတဲ့မြန်မာစစ်ရဲကတော့အောက်တိုဘာလ15ရက်နေ့မှာတိုင်းဒေသနဲ့ကဖွဲ့ရှိဖွဲ့နဲ့အပြစ်ခတ်ရစေးလက်မှတ်ရေးထိုးအစီအစဉ်ထားတာပါဒီနောက်မှာတော့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးအပြစ်ဒဏ်ငြိမ်းချမ်းရေးရအောင်လုပ်မယ်လို့လည်းကြေညာထားတာဖြစ်ပါတယ်ခင်ဗျာ
ဘောမီမော်ဟက်စ်မနီဂရိတ်ပရောဒတ်စ်အန်ဆာဗစ်စစ်ဒက်အာဗယ်ရီအက်ထရက်တီဗ်to the United States.
နိုင်ငံချင်းလုံလံမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိမှုလေ။ဈေးကလည်းလုံငင်းအင်ကြီးတော့
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ရန်နေဆိုင်တော့လည်းပို့ပြီးခက်ခဲတာပေါ့။ကားကြားထဲမှာနေနေရတာပေါ့။ကားကြားထဲမှာအခုဝင်းဝင်းဝင်းတော့ရှာနေရတယ်။ဒီကဲပတ်ဆောင်မရရအောင်ရှာရတယ်။ မနေ့ပိုင်းကိုဈေးပိုးရောင်းရှာ
မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေပို့ထုံးနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့ရခိုင်ပြည်နယ်ရင်းကလေးစီပြေဒုက္ခရတွေအကြောင်းတင်ပြပါဦးမယ်။ရခိုင်ပြည်နယ်ရင်းကဒုက္ခရစခန်းမှာရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလေးစီပြေဒုက္ခရ105ရောက်ကိုအောက်တိုဘာလ12ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်သွားမှာဖြစ်တယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောလိုက်ပါတယ်။ဒီဒုက္ခရတွေကိုပြန်လည်ပို့ဆောင်ဖို့အတွက်နိုင်ငံတာဝန်ရှိသူတွေသဘောတူထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ဒုက္ခရစခန်းမှာဆက်ပြီးရှိနေတဲ့ဒုက္ခရတွေကိုလည်းဘင်္ဂလားဒေ့ရှ်ကောင်စီဝန်ယုံကအတည်ပြုထားပြီးဖြစ်တဲ့အတွက်အ мян ဆုံးပြန်ပို့ဖို့လုပ်နေတယ်လို့ပြည်နယ်လူဝင်မှုတာဝန်ရှိသူကပြောပါရယ်ဒီအကြောင်းနဲ့ပတ်သက်ပြီးအပြေအဆုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးထားပါရယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံကလေးစီးပြေးဒုက္ခသည်တွေကိုသူတို့ရဲ့မူလနေရရင်းဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်သွားဖို့ပြင်ဆင်နေတယ်လို့မြန်မာအာဏာပိုင်တွေကပြောလိုက်ပါရယ်အဲ့ဒီဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပို့ဆောင်ဖို့ကိစ္စနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးဦးခင်စိုးက VOA ကိုအခုလိုအတည်ပြုပြောကြားခဲ့ပါရယ်
မှန်ပါတယ်သူတို့ဟာကျွန်တော်တို့လက်ရှိ105ဦးကိုကျွဲပြောင်းလက်ခံမယ်ဆိုပြီးတော့မှဘင်္ဂလားဒေ့ရှ်ကျွန်တော်တို့ကောင်စီဝင်ရောကလေကျွန်တော်တို့ပြည်နယ်အစိုးရကိုပေးပါတယ်စာပြည်နယ်အစိုးရမှာတင်ကျွန်တော်တို့လောက်ဝကပြည်နယ်ကိုကျွန်တော်တို့ဟာဒါအကြောင်းကြားပါတယ်အဲဒါကျွန်တော်တို့လက်ရှိတော့မောင်းတော့ခရိုင်မှုကိုကျွန်တော်တို့ဒီကလေပြီးတော့မှကျွဲပြောင်းလက်ခံဖို့အတွက်ဒါလေးကျွန်တော်တို့တစ်ဖက်နိုင်ငံနဲ့နေကြားဆောင်တဲ့အကြီးနိုင်ပြီးတော့မှဒါလေးကိုကျွန်တော်တို့လုပ်နေပါတယ်
လက်ရှိမှာတော့အဲ့ဒီဒုက္ခသည်တွေကရခိုင်ပြည်နယ်တွင်းကတောင်ပြိုလက်ဝဲဒုက္ခသည်စခန်းမှာယာယီခိုးလုံနေထိုင်နေကြတာဖြစ်ပါတယ်။ဆိုပါဒုက္ခသည်တွေကိုလာမယ့်အောက်တိုဘာ12ရက်နေ့မှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုလွှဲပြောင်းပေးသွားမှာဖြစ်ပြီးနှစ်ဖက်နေကြာဆောင်တပ်တွေကိုလည်းအတိပေးထားပြီးဖြစ်တယ်လို့ဦးခင်စိုးကပြောပါတယ
်။ရက်ကတော့12ရက်နေ့လွှဲပြောင်းလက်ခံပါမယ်ဆိုပြီးတော့သူတို့ကစာအတော့12ရက်နေ့လုပ်ထားပါတယ်။ဒါကဘင်္ဂလားဒေ့ရှ်ကောင်စီဝင်ရောပို့တဲ့စာပါ။ကျွန်တော်တို့အောက်ခြေမှာညှိတဲ့ခါကျတော့ဒီမှာအောက်ခြေမှာလည်းဒီ12ရက်နေ့လွှဲပြောင်းလက်ခံနိုင်ရတဲ့ဒါလေးကိုကျွန်တော်တို့ကအတီဗီကျကျွန်တော်တို့ရှိရတောင်းထားတယ်အောက်ချီမှာတောင်းထားပါတယ်တို့ဘက်က PGP ဘက်ကနေကြဆောင်အဲ့ဒါကိုကျွန်တော်တို့ကလှမ်းပြီးတော့အကြောင်းကြားပြီးပါခင်ဗျဆက်မြဲနေကိုကျွန်တော်တို့လွှဲပြောင်းပေးမယ်ဆိုတာကိုကျွန်တော်အကြောင်းကြားပြီးပါခင်ဗ
ျအဲ့ဒီဒုက္ခသည်105ရောက်အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနောက်ထပ်ဒုက္ခသည်89ရောက်တောင်ပြိုလက်ဝဲစခန်းမှာကြန့်ရှိနေသေးတယ်လို့သူကပြောပါတယ်အဲ့လူတွေကိုစစ်တွေမှာရှိတဲ့ဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်ရုံးကတွားရောက်စီစစ်အတီးပြုခဲ့ပြီးဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကအ мян ဆုံးလွှဲပြောင်းပေးဖို့အတွက်ပြင်ဆင်နေတယ်လို့လည်းဦးခင်စိုးကပြောပါတယ်
ဆက်လက်ပြီးတော့မှဒါသူတို့ရှေ့ရလေးပြီးတော့ဘင်္ဂလားဒေ့ရှ်ကောင်စီဝင်ကကျွန်တော်တို့စစ်တွေကောင်စီဝင်ကလည်းစစ်ပြီးတော့သူတို့ကလည်းပဲဒါတွေကသူတို့နိုင်ငံသားတွေမှတ်မှတ်ရဲဆိုတာကိုသူတို့ပဲနိုင်ငံကိုသူတို့ကဒါအကြောင်းပြန်ကြပြီးဖြစ်ပါတယ်အဲ့တော့တနိုင်ငံသားဒါကျွန်တော်တို့ကိုယ့်ဘက်ကလေးပြီးတော့သူတို့ရှေ့ကနိုင်ငံသားရေးဝန်ကြီးဌာနကိုကျွန်တော်တို့ကဒီမှာအောက်ခြေမှာလည်းကျွန်တော်တို့ဒါလေးတွေအမြန်ဆုံးဆက်ပြောင်းပြီးတော့မှကိုယ့်ဘက်ကလက်ခံဖို့နဲ့ကျွန်တော်တို့တန်တမာလီလန်းရာလည်းဒါလေးတွေအမြန်ဆုံးဆက်ပြောင်းလက်ခံဖို့ဆောင်ရွက်နေပါတယ်ဒါသူတို့ဘက်ကလေးအကြောင်းကြားရင်တော့ကျွန်တော်တို့အမြန်ဆုံးဆက်ပြောင်းဖို့လုပ်နေပါတယ်ခင်ဗျာ
ဒီကရဂျွန်လာကနိုင်ငံသားစီစဉ်မှုတွေလုပ်ပြီးချိန်ကစပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလေးစည်းပေးဒုက္ခသည်626ယောက်ကိုအတုပ်5တုပ်ခွဲပြီးတော့မြန်မာနိုင်ငံဘက်ကပြန်ပို့ပေးခဲ့ပြီးဖြစ်ပါတယ်။လေးစည်းပေးဒုက္ခသည်200ကျော်ကိုရခိုင်ပြည်နယ်မောင်းတော့ဒေသမှာကယ်တင်နိုင်ခဲ့သလိုအလားတူပဲအရာဝတီတိုင်းဖျားပုံဒေသဘက်မှာဆိုရင်လည်းမြန်မာရေပိုင်နဲ့တွင်ကင်းလည်နေစဉ်ကပ်ပလီပင်လယ်ပြင်မှာမျောနေတဲ့လေးစည်းပေးဒုက္ခသည်900ကျော်ကိုမြန်မာရေတပ်ကကယ်တင်ခဲ့ပါတယ်။အဲ့ဒီကအနည်းစုကမြန်မာနိုင်ငံကမွတ်စလင်တွေဖြစ်ကြပြီးတော့အများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တယ်လို့မြန်မာနိုင်ငံဘက်ကအတည်ပြုထားပါတယ်။စုံစမ်းစစ်ဆေးမှုတွေအရတော့တရားဝင်လူမောင်ခိုကူးသူတွေကထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာအလုရမယ်ဆိုပြီးတော့ဖျားယောင်းပြောဆိုမှုတွေကြောင့်လေးစည်းပေးဒုက္ခသည်တချို့ဟာလူကုန်ကူးရာတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2015ခုနှစ်အောက်တိုဘာလ9ရက်ပုဒ်ထူးနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်တော်စုမျိုးရောဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိစီစဉ်တွေကိုလိုင်းတိုမီတာ24 25 32 51အပြင်လိုင်းလမီတာ190ရို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မဲ့သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာမီဒီယာမြင်ကွင်းဥကျော်ဇန္နာရဲ့မြန်မာအရေးသုံးသပ်ချက်နဲ့မြန်မာသခင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကမြန်မာမီဒီယာမြင်ကွင်းကိုပထမဦးဆုံးထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ရွေးကောက်ပွဲမဲစင်းကိစ္စမြို့ဆောင်ဥပဒေအောင်ပွဲပြုလုပ်တဲ့သတင်းစာရာတွေကိုတင်ပြထားပါရရှင်။မအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမွေးကကူညီတင်ဆက်ထားပါရ။
မြန်မာမီဒီယာမြင်ကွင်းမှာတော့ရွေးကောက်ပွဲမဲစင်းတွေမှားယွင်းမှုဟာမီဒီယာတွေမှာတာဝန်ရှိတယ်ဆိုတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောကြားခဲ့တာနဲ့ပတ်သက်လို့အမြင်နေဒီတစ်ပတ်မှာပြုလုပ်တဲ့မျိုးဆောင်ဥပဒေအောင်ပွဲနဲ့ပတ်သက်တဲ့သတင်းဂျာနယ်တွေကအက်ဒီတာတွေရဲ့အမြင်အပေါ်တွေကိုတင်ပြပေးမှာဖြစ်ပါတယ်။တာချီလိတ်မီဒီယာကနေစတင်လာတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကကျိုင်းတုံမှာမဲစင်းမှောက်ရမှုမှာမီဒီယာတွေမှာတာဝန်ရှိတယ်ဆိုပြီးတော့ပြောဆိုခဲ့တဲ့အပေါ်မီဒီယာတွေဘက်ကလည်းတုံ့ပြန်တန်တွေထွက်ပေါ်လာခဲ့ပါတယ်။မဲစင်းမှောက်ရမှုတွေအများပြားရှိနေတဲ့အတွက်ပြည်သူတွေရဲ့အတန်တွေထွက်လာတဲ့အချိန်မီဒီယာတွေပေါ်မှာဖော်ပြပေးမှုကြောင့်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့မဲစင်းအပေါ်ပြည်သူတွေထံကနေဝေဖန်ပြောဆိုမှုတွေထွက်လာခဲ့တာပါ။ရွေးကောက်ပွဲကော်မရှင်အနေနဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြန်လည်ပြင်ဆင်တာတွေလုပ်ခဲ့ပေမဲ့မှောက်ရမှုတွေအများပြားကိုအလုံးလောက်ပြင်ဆင်ပေးနိုင်ဒါမျိုးကတော့မတွေ့ရသေးပါဘူးပြည်သူတွေအနေနဲ့မဲစင်းတွေလာပြီးတော့ကိုယ်တိုင်ပြင်ဆင်ကြအောင်မီဒီယာတွေဘက်ကရေးသားတဲ့နဲ့ဆိုပြီးတော့ကော်မရှင်ဥက္ကဋ္ဌကပြန်ပြီးတော့ဝေဖန်ခဲ့ပါတယ်လက်ရှိအနေအထားရစိုးစိုးရွားရွားမှားယွင်းနေတဲ့မဲစင်းတွေကြောင့်ပြည်သူလူထုထံကနေအခုလိုအတန်းတွေထွက်လာတာကိုမီဒီယာတွေကနေဖော်ပြခဲ့တဲ့အတွက်ရွေးကောက်ပွဲကော်မရှင်ပေါ်ဝေဖန်နေကြတာလည်းဖြစ်ပါတယ်အခုလိုမဲစင်းမှားယွင်းတာနဲ့ပတ်သက်ပြီးတော့မီဒီယာဘက်ကဝေဖန်ထောက်ပြတဲ့အပေါ်ပြန်ပြီးတော့တုံ့ပြန်တာဟာအတိတ်ပဲမရှိဘူးလို့မြစီမဒနိတော့တူဖြစ်တဲ့ကိုဇော်ခန်းဟိန်းကအခုလိုပြောဆိုပါတယ
်အဲ့လိုမျိုးမားတာတွေမြင်နေတယ်ဆိုရင်ကျွန်တော်တို့ကမားတယ်လို့ရေးပေးရမယ့်တာဝန်ရှိတယ်အမီဒီယာကြောင့်အဲ့လိုမျိုးမဲစင်းလာမကြည့်ကြတော့ဘူးလာမပြင်ကြတော့ဘူးဆိုတာကတော့တိတ်တော့တဘာမှမကြောက်ဘူးသူပြောတာဥတည်ပြောတာအမီဒီယာတွေကြောင့်ပြည်သူတွေအများကြီးတီးွားတယ်ဆိုတာတော့မှန်တယ်မီဒီယာတွေကြောင့်မားရတယ်ဆိုတာတော့မီဒီယာတွေကြောင့်မဲစင်းလာမကြည့်ကြဘူးဆိုတာတော့သူပြောတာနည်းနည်းလွန်တယ်လို့ထင်တယ
်အခုတစ်ပတ်သတင်းမီဒီယာစာဆောင်တွေအက်ဒီတာအဘော်တွေအွန်လိုင်းမီဒီယာတွေပေါ်မှာမကြခင်ကပြစ်ထုတ်ခဲ့တဲ့မျိုးဆောင်ဥပဒေအောင်ပွဲအခမ်းအနားနဲ့ပတ်သက်ပြီးတော့ရေးသားထားကြတာတွေကိုတွေ့ရပါတယ်ဒီပွဲမှာအမျိုးဘာသာတာသနာစောင့်ရှောက်ရေးလုပ်နေကြတဲ့တန်ခါတော်တချို့ကိုနေကြော်နေတဲ့အကြောင်းနေမကြော်ဖို့တိရကူဆရာတော်ကြီးကမင်ကြားခဲ့တဲ့အကြောင်းကိုသတင်းတွေမှာရော Facebook လူမှုကွန်ရက်တွေမှာပါလှုပ်လှုပ်ခတ်ခတ်ရေးသားပြောဆိုနေကြတဲ့အကြောင်းအရာဖြစ်ပါတယ်။မျိုးဆောင်ဥပဒေအောင်ပွဲအဖြစ်သူဝနာကမိုးလုံလေးလုံအားကစားပွဲရုံမှာပြုလုပ်ခဲ့တဲ့အခမ်းအနားမှာတိရကူဆရာတော်ကတန်ခါတော်တချို့ဟာနိုင်ငံရေးမှာပါဝင်ပြီးတော့ကူညီပြောဆိုနေရတယ်ကိုတွေ့နေရတဲ့အကြောင်းပြောဆိုခဲ့ပါတယ်။မျိုးဆောင်ဥပဒေအောင်ပွဲအဖြစ်ရန်ကုန်သူဝနာမိုးလုံလေးလုံအားကစားရုံမှာပြုလုပ်ခဲ့တဲ့အခမ်းအနားမှာတီကူဆရာတော်ကတန်ခါတော်တချို့ဟာနိုင်ငံရေးမှာပါဝင်ကူညီပြောဆိုနေတာတွေကိုတွေ့ရတယ်လို့ပြောခဲ့ပါတယ်။မြန်မာနိုင်ငံမှာဟိုးရင်ကလေးကတန်ခါတော်ရဲ့အနေနဲ့နိုင်ငံရေးမှာပါဝင်ပတ်သက်မှုတွေရှိခဲ့ပြီးအခုချိန်မှာဖြစ်နေတဲ့မျိုးဆောင်ဥပဒေပေါ်တန်ခါတော်တချို့ရဲ့ပတ်သက်မှုပေါ်ဆိုရှယ်မီဒီယာတွေကဆွေးနွေးပြောဆိုနေတာတွေကိုပြုလုပ်နေကြပါတယ်။နောက်ထပ်တင်ပြခြင်းတဲ့အကြောင်းအရာကတော့အခုတလောမဲဆွယ်စီယုံရေးကာလမှာပါတီတွေရဲ့အားပြိုင်မှုနဲ့ဆိုင်းပုတ်ပြဿနာတွေပဲဖြစ်ပါတယ်။မဲဆွယ်စီယုံရေးကာလမှာပါတီကြီးတွေအင်အားပြိုင်မှုဖြစ်ခဲ့တယ်လို့ဆိုင်းဘုတ်ဖော်ပြတဲ့စာသားတွေကြောင့်မကြာခဏဆိုင်းဘုတ်ဖျက်ဆီးခံရတာတွေဆိုင်းဘုတ်ဖြုတ်ချဖို့တောင်းဆိုတဲ့သတင်းတွေကိုကြားသိနေရပါတယ်။ဒီသတင်းတွေတက်လာပြီးတဲ့နောက်ပိုင်းထပ်မံပြီးတော့လူမှုကွန်ရက်မှာတက်နေတဲ့အကြောင်းအရာကတော့ပါတီကြီးနှစ်ခုဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့ NLD ပါတီရဲ့အားပြိုင်မှုပဲဖြစ်ပါတယ်။အနီရောင်နဲ့အစိမ်းရောင်ကိုစားပြုထားတဲ့အဲ့ဒီအင်အားကြီးပါတီတစ်ခုကြောင့်မကြာခဏဆိုသလိုလူမှုရေးအတိုင်းဝိုင်းတွေမှာစကားစစ်ထိုးပြီးတော့အယောင်တွေကိုစားပြုပြောဆိုတာတွေရှိခဲ့ပါတယ်။ဒါပေမဲ့အခုလိုအနီအစိမ်းစကားစစ်ထိုးပြောဆိုနေတာနဲ့ပတ်သက်လို့သတင်းမီဒီယာတွေပေါ်မှာဖော်ပြတာတော့မတွေ့ရသေးဘူးလို့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သတင်းရေးသားနေတဲ့ BNI ရွေးကောက်ပွဲသတင်းခန်းရဲ့ Editor တူဖြစ်တဲ့မတ်တဆင်ထွေးကအခုလိုပြောပါတယ
်။အဓိကပြဿနာကဘာလဲဆိုတော့ပါတီကြီးနှစ်ခုရဲ့
ပြန်ဆိုင်မှုပေါ့အားနှစ်ခုပေါ့နော်အားနှစ်ခုပြန်ဆိုင်မှုတွေကြားထဲမှာပါတီအသေးသေးတွေကလည်းဈာညံ့နေတယ်နောက်တတိပုဒ်ကြီးတွေလည်းဈာညံ့နေတာတွေတွေ့လာရတယ်အဲဒီကြားထဲမှာနောက်ဘာတွေထွက်လာလဲဆိုတော့အနီနဲ့အသိန်းဆုံးထွက်လာတဲ့အကြံကြီးကြားရတယ်ပြီးတူတူကြားရတယ်အနီအင်းကြီးကိုကျွန်တော်တို့ဘယ်လိုပြောမလဲထိုင်းမှာလို့ပေါ့ဗျဟိုအနီနဲ့အသိန်းပေါ့နော်အသိန်းဆိုရင်ကြက်ခိုင်ကိုစားပြီးတယ်အနီဆိုရင်အနန္တီကိုစားပြီးတယ်အဲ့လိုမျိုးတွေပေါ့အပီသူတွေကြားထဲမှာလည်းအဲ့လိုလေးမြင်နိုင်ရတဲ့ဒီ2015ရွေးကောက်ပွဲကိုဘယ်လိုမြင်လာလဲဆိုတော့ညီစိမ်းပြဿနာရဲ့ဆိုင်းမုတ်ဖြုတ်တဲ့ပြဿနာရဲ့အများဆုံးတွေ့ရတယ်။အဲဆိုင်းမုတ်ဖြုတ်တဲ့ပြဿနာမှာနောက်ဆိုင်းမုတ်မှာဆိုလို့ရှိရင်တချို့ပါတီကြီးတွေမှာဆိုရင်ဒီဘောနော်ဟိုအမျိုးသားရေးနဲ့ပတ်သက်တဲ့စာသားတွေထည့်ပြီးတော့ဆိုင်းမုတ်ထောင်တာမျိုးတွေဖြစ်လာတဲ့အတွက်တချို့ပြန်ပြီးဖြုတ်ခိုင်းရတာတွေပေါ့နော်အဲ့လိုမျိုးကော်မရှင်တင်လိုက်ဖြုတ်ခိုင်းရတာတွေလည်းရှိတယ်။နောက်ဒီညီစိမ်းပြဿနာတွေကကြာပြန်တော့ဟိုဘယ်လိုပြောမလဲဟိုပါတီကြီးနှစ်ခုရဲ့ကြိုင်ဆိုင်မှုပေါ့အဲ့ဒီအတွက်ဟိုငါတော့အနီသူကတော့အစိမ့်အဲ့လိုမျိုးပြဿနာတွေပေါ့နော်အဲ့လိုမျိုးတွေပြဿနာတွေဖြစ်လာတာကိုမြင်လာတယ်ပေါ့
နောက်ထပ်စိတ်ဝင်စားစရာသတင်းတွေကတော့ MV Logos Hope ဆိုတဲ့စာအုပ်တင်မောကြီးဆက်ကတ်တဲ့သတင်းနဲ့အတူပြည်သူတွေအများပြားတောရောက်တိုးဝေးတန်းစီပြီးတော့ကြီးချူနေကြတဲ့အကြောင်းနောက်ပြီး NCA အပြစ်ခတ်ရက်စဲရေးငင်းညာရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့သတင်းတွေကိုဦးစားပေးဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းနဲ့ညီကုန်းချုပ်လိုက်ရပါမယ်
မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနာဆင်ခဲ့ရပါရှင်ခုတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်တိုင်းရင်းသားလက်နက်ကိုင်တွေကိုမလိုလားတဲ့မြန်မာစစ်တပ်အနေနဲ့တိုင်းရင်းသားပါတီတွေလွတ်တော်ရင်းအင်အားကောင်းလာတာကိုဆိုရင်လိမ့်မယ်မဟုတ်ဘူးလို့မြန်မာနိုင်ငံဆိုင်ရာအဆင့်မြင့်အမေရိကန်တန်အမတ်ဟောင်းပရစ်စီလာကလပ်စ်ကသုံးသပ်လိုက်ပါတယ် NCA လို့ခေါ်တဲ့ပြည်လုံးကျွတ်အပြစ်ရရေးသဘောတူညီချက်ကိုသဘောတူကြရင်နိုင်ငံရေးပြည်လဲမှုဖြစ်စဉ်အတော်ခီးပေါက်နေပြီလို့ယူဆနိုင်တယ်လို့လည်းဆိုပါတယ်မြန်မာရွေးကောက်ပွဲအကြိုအထူးအစီအစဉ်ဖြစ် Miss Priscilla Club နဲ့ဦးကျော်စန္ဒဆွေးနွေးသုံးသပ်ထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါ Priscilla
မင်္ဂလာပါရှင်ဖိတ်ခါလို့ရရှင်
ကောင်းပါတယ်ခင်ဗျာ Priscilla နေကောင်းပါလား
ကောင်းပါတယ
်ဟုတ်ကဲ့Priscilla so
ဒီကောက်ပွဲအကြိုကာလမြန်မာနိုင်ငံမှာအခုကြည့်လိုက်ရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာလူကြိုက်အများဆုံးပါတီဖြစ်ပါတယ်ဒါပေမဲ့လည်းတချို့ကတိုင်းသားဒေသတွေမှာ NLD ဟာလူကြိုက်နေနေကြလာတယ်လို့သုံးသပ်ကြပါတယ် Priscilla ဘယ်လိုသဘောပါလဲ
I think that's probably a fair
ဒါညတာရဲ့သုံးသပ်မှုလို့ထင်ပါရဲ့ရှင် NLD ကတော့အမတ်ဦးကြီးအများပြအနိုင်ရမှာပါလာမယ့်လွှတ်တော်မှာအင်အားအကောင်းဆုံးတစ်ခုလိသောပါတီဖြစ်လာပါလိမ့်မယ်ဘလောက်နိုင်မယ်ဆိုတော့မပြောနိုင်ပါဘူး။တစ်ချိန်တည်းမှာပဲတိုင်းသားပါတီတွေအလားအလာပိုကောင်းမယ်ဆိုတော့ကိုလည်းအငင်းပွားစရာမရှိပါဘူး။အင်အားတွေလည်းပိုများလာပြီးတော့ဒီရွေးကောက်ပွဲကိုလည်းသူတို့သိပ်ပြီးတော့အလေးနဲ့ထားကြပါရဲ့။2010တုန်းကတော့အာနာယပြည်ခိုင်ဖြိုးပါတီကပဲကြီးစိုးနေခဲ့တာပါ။အခုတော့သူတို့ပါတီတွေထောင်ကျတည်ကြားရပ်တည်လာကြပါရဲ့။လွတ်တော်နဲ့အစိုးရ Parliamentary Government ဟာနိုင်ငံအတွက်သူတို့ပြောင်းမဲ့နဲ့နိုင်ငံရေးရည်မှန်းချက်ပေါ်ဆောင်နိုင်တဲ့လမ်းကြောင်းသူတို့လိုချင်နေတဲ့ဒန်းတို့အခွင့်အရေးတွေရရှိစေမဲ့နီလန်လို့မြင်လာကြပါရဲ့အထူးသဖြင့်ဆိုရင်ပြည်내အစိုးရဟာသူတို့အတွက်သိက္ခာအရေးကြီးပါရဲ့သူတို့ဒေတာတွေမှာရရှိမဲ့မဲတွေအမတ်နေရာတွေဟာပြည်ခိုင်ပြိုးပါတီရဲ့ဝေစုတွေကခွဲထွက်လာကြမှာဖြစ်ပါရဲ့ NLD နိုင်မဲ့မဲတွေအမတ်နေရာတွေလည်းပြည်ခိုင်ပြိုးတွေကပဲပဲထွက်လာမှာဖြစ်ပါရဲ့ဒါကြောင့်မလို့ဒီရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီကျောင့်သွားပါလိမ့်မယ်
ဒီညမှာပြည်ခိုင်ဖြိုးပါတီရဲ့ခွန်အားလို့ပြောနေတဲ့ကိစ္စတခုကျွန်တော်ပြောပြစီသူတို့မဲဆွဲတဲ့နေရာမှာပြုပြင်ပြောင်းလဲဆိုတာငါတို့ပါတီကစလိုက်တာဆိုပြီးတော့လက်မထောင်ပြီးတော့စီယုံနေကြပါတယ်ဒါဟာဘလောက်ထိဆွဲဆောင်မှုကောင်းတဲ့စီယုံမှုလို့ထင်ပါလဲဘလောက်ထိဆွဲဆောင်မှုရှိမယ်ထင်ပါလဲဒီကြွကြောက်တာဟာ
well
ဟာပြည်ခိုင်ဖြိုးပါတီကဘယ်သူတွေကိုကိုစားပြုတယ်လဲမှန်ပါတယ်ပြုပြင်ပြောင်းလဲရေးအတွက်သူတို့အများကြီးလုပ်ပါတယ်ဒါလည်းမှန်ပါတယ်။ဒါမဲ့လေသူတို့ဖော်ဆောင်နေတဲ့ပြုရင်ရေးတွေပြောင်းလဲရမယ်ဆိုတဲ့အသည့်တရားတွေဟာ NLD စီကရလာတယ်လို့ပဲကျွန်မပြောရပါလိမ့်မယ်။ဒါတွေဟာ NLD နှစ်ပေါင်း20လုံးလုံးတောင်းဆိုလာခဲ့တဲ့ကိစ္စပါ။ဆိုတော့တကယ်အမှတ်ပေးရမှာ NLD ပါပဲရှင့
်။နောက်ဒီခိုင်ဖြိုးရဲ့နောက်ထပ်စွန်းအားတရက်လို့ခွန်အားတရက်လို့ပြောနိုင်တဲ့ကိစ္စကတော့အစွန်းရောက်ဖုံးတော်ကြီးတွေပဲဖြစ်ပါတယ်။သူက NLD ကိုဆန့်ကျင်ပြီးတော့ပြည်ခိုင်ဖြိုးကိုပဲမဲပေးရဖို့သူကနှီးမျိုးမျိုးနဲ့လှုံ့ဆော်နေပါတယ်။ဘာသာရေးကိုအကြောင်းပြပြီးတော့ဒီအင်အားကိုကပစီလာဘယ်လိုတွက်ပါသလဲခင်ဗျာ
The role of the extremist monks is very negative.
ဒီရွေးကောက်ပွဲမှာအစိုးရအဖုံးကြီးတွေရဲ့အခန်းကဏ္ဍကအမတန်မှအပြတ်သဘောဆောင်ပါတယ်။နိုင်ငံတကာအပိုင်းအဝိုင်းကလည်းဒီလိုပဲမြင်ကြတာပါ။ ရွေးကောက်ပွဲလွတ်လပ်မျှတမှုရှိဖို့ကြီးတဲ့နေရာမှာဒါကလုံးဝမျှတမှုမရှိတဲ့ကိစ္စပါ။ပြည်သူလူထုရဲ့ကိုယ်ဝယ်ယုံကြည်မှုကိုနိုင်ငံရေးနဲ့ဆွဲဆီနေကြပါတယ်။မျှတမှုမရှိုံမကဖွဲ့စည်းပုံဥပဒေနဲ့လည်းဆန့်ကျင်တဲ့ကိစ္စဖြစ်ပါတယ်။ဘာသာရေးကိုနိုင်ငံရေးအတွက်အသုံးမချရဘူးလို့2008ဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါတယ်။ဒါကိုချိုးဖောက်နေကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ NLD နဲ့ကျန်တဲ့ပါတီတွေကရွေးကောက်ပွဲကော်မရှင်ကိုတိုင်ကြပါရင်ကော်မရှင်ကဘာမှမလုပ်ပေးပါဘူး။ဒါလုံးဝမတရားပါဘူး။တကယ်တော့ရွေးကောက်ပွဲကော်မရှင်ကဒါမျိုးကိုဖြေရှင်းရမယ်နောက်ဆုံးတရားရုံးမှာ။ဒါမဲ့လည်းဘာမှမလုပ်ပါဘူး။ပြည်ခိုင်ပြောရတော့ဘုံကြီးတွေလုံးရဲ့အတွက်တိတ်ပြီးအားတက်နေကြတာပါ။ဒီမိုကရေစီပါတီတွေကိုထုံးနေနေကြပါရဲ့
။မှန်ပါတယ်။ရွေးကောက်ပွဲကော်မရှင်ကဒါကိုမသိကြွကြွပြုနေတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့လက်တွေ့မြင်နေရတာကဒီအစွန်ရောက်ဖုံးတော်ကြီးရဲ့နောက်မှာလူထုတော်တော်များများရှိနေတယ်ဆိုတာပါပဲပရစ်စတာ
Well that's what you say but who knows
ဒါကဦးကျော်စံသာပြောတာလေဘသူသိနိုင်ပါလဲအသက်အရွယ်ကြီးတဲ့လူကြီးပိုင်းကထောက်ခံကောင်းထောက်ခံလိမ့်မယ်ဒါပေမဲ့လူငယ်တွေကတော့လက်ခံမဲမထင်ပါဘူးဒီကိစ္စကိုပြောင်းပြီးတော့ရေးထားတဲ့ကာတွန်းတွေကိုပဲကြည့်လိုက်ပါအမျိုးသမီးတွေကိုအပြိုဆစ်ရလားဆိုတာမျိုးဆေးရုံမှာဖုံးကြီးတွေစစ်ဆေးနေရဆိုတာကိုကာတွန်းမှာတွေ့ရပါတယ်အမခမ်းပါပဲမျိုးဆက်တလူငယ်တွေဒီအစိုးရဖုန်ကြီးတွေကိုလှောင်ပြောင်နေကြတာပါဆိုတော့ဒီလိုမျိုးဘာသာရေးကိုတုံးတာသူတို့နိုင်တယ်လို့ထင်ကြမယ်တကယ်တော့သူတို့ရှုံးနေတာပါ
အခုတိုင်းရင်းသားအရေးကိုနည်းနည်းပြောချင်ပါတယ် NLD အနေနဲ့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေနဲ့ရှင်ပြီးတော့အရေးခံမယ်ဆိုတဲ့ကိစ္စအဲ့ကိစ္စကိုတိုင်းရင်းသားတချို့ကစိတ်မကျေနပ်ကြဘူးခင်ဗျာ
It's part of the democratic process
ဒါ democracy ပါပဲကျမကတော့ NLD တိုင်းရင်းသားဒေသတွေမှာဝင်ပြိုင်မဲ့ကိစ္စကိုနားလည်နိုင်ပါတယ်။ဒီမိုကရေစီဖြစ်စင်မှာဒီလိုမျိုးဆန့်ကျင်တုံ့ပြန်မှုတွေရှိစမြဲပါ။ဒါကိုမြန်မာပြည်သူတွေသိပြီးတော့နားလည်နိုင်လိမ့်မယ်လို့မထင်ပါဘူး။အခုခါမှာပါတီတွေကအများကြီးရှိပါတယ်။အင်အားကောင်းဖို့အတွက်ညွန်ပေါင်းဖွဲ့ရမယ်ဆိုတာလည်းသူတို့သိပါတယ်။NLD နိုင်ရင် NLD ကသူတို့အတွက်ရက်တည်မယ်လို့လူတွေမျှော်လင့်နေကြပါတယ်။နောက်တစ်ခုကတိုင်းသားဒေသတွေမှာဝင်ရောက်ပြီးတော့ရှင်ပြိုင်ကြမယ်။NLD အမတ်လောင်းတွေကလည်းတက်ဆိုင်ရာတိုင်းရင်းသားတွေပဲဖြစ်ပါတယ်
။နောက်အခုတိုင်းရင်းသားပါတီကြီးတချို့ကဒီရွေးကောက်ပွဲမှာပြည်နယ်လွှတ်တော်ကိုပို့ပြီးအလေးထားတာတွေ့ရပါတယ်။အဓိကကတော့ပြည်နယ်အစိုးရကိုသူတို့ကိုယ်တိုင်ဦးဆောင်ပြီးဖွဲ့စည်းနိုင်ရမယ်။ပြည်နယ်အစိုးရကိုနိုင်ငံတော်သမ္မတကဟုတ်ဘဟုကရွေးချယ်တာကိုသူတို့မလိုချင်ဘူးဘဟုကခန့်အပ်တာကိုသူတို့ရွေးပြီးခန့်မယ်ဆိုတဲ့သဘောမျိုးစူးစမ်းနေကြပါတယ်။ဆိုတော့ပြည်ထောင်စုပြိုကွဲမှာကိုစိုးရင်တယ်လို့အမြဲပြောနေတဲ့စစ်တပ်အနေနဲ့ဒီချက်ကမစိုးရင်မနေပါမလားပြစ်က
No, I don't think the military feels.
ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်တပ်ကစိုးရိမ်နေမယ်လို့ကျွန်မမထင်ဘူး။ဒီတိုင်းရင်းသားနိုင်ငံရေးပါတီတွေအနေထားပြီးတော့ကောင်းလာမှာကိုစစ်တပ်ကလိုလားမယ်လို့ပဲကျွန်မထင်ပါတယ်။စစ်တပ်အနေနဲ့ကလက်နက်ကင်ပြည်ပခါကိုမလိုလားပါဘူး။လက်နက်ကင်အင်အားစုကိုဖယ်ရှားပစ်ပြီးတော့တရားဝင်နိုင်ငံရေးအင်အားစုတွေအဖြစ်နဲ့ပြောင်းလဲပစ်ချင်နေတာပါ။ဒါကြောင့်မလို့တရားဝင်တိုင်းသားပါတီတွေအနေနဲ့နိုင်ငံရေးအာဏာတစုံတရာရရှိစေချင်ပါပါဒီကိစ္စအတွက်စစ်တပ်စိုးရိမ်မယ်လို့မထင်ပါဘူးကျွန်မယူဆချက်မှားတယ်မှားပါလိမ့်မယ်လွတ်တော်ထဲမှာစစ်တပ်ကိုယ်စားလှယ်တွေကဆိုရင်သူတို့ပြည်နယ်ဝင်ကြီးချုပ်တွေရွေးချယ်နိုင်ရေးကိုတောင်မှစော်ဩနေကြတာပါဥရှိမန်ရဲ့လောက်ရက်ကိုစစ်တပ်ကမကြိုက်လို့ဒီကိစ္စဘေးဖယ်ခံလိုက်ရတာပါဒါမဲ့လေဒီကိစ္စဟာတိုင်းသားတွေနဲ့ဆွေးနွေးမှုကနေပြီးတော့အချိန်မီပြန်ပြောဖြစ်ထွန်းလာလိမ့်မယ်လို့ထင်ပါတယ်
။အခုတိုင်းရင်းသားရေးကိုပြောရင်ပဲကျွန်တော်နောက်တစ်ခုမေ့ရင်က MCA ပြည်လုံးကျအပြည့်ခတ်ရဆေးရသဘောတူညီမှု။ဒါကိုလက်မှတ်ရေးထိုးဖြစ်ဖို့ဆိုတာအခုအချိန်ထိမစေချာသေးပါဘူး။ဆိုတော့ဒီ MCA ကတော့ဘယ်လောက်အရေးပါပါလဲအခုအချိန်ထိမှာ
It's a very important step. It's a very important step.
ဒီကိစ္စဟာတိတ်ပြောအရေးကြီးတဲ့အဆင့်တည်းရဲ့ဖြစ်ပါတယ်။သူတို့တိုင်းရင်းသားအဖွဲ့တွေနဲ့အစိုးရတဖွဲ့ချင်းအပြည့်ခတ်ရက်စဲရေးကိုတော့သဘောတူညီမှုရယူထားပြီးသားပါ။ NCA ရဲ့ထူးခြားချက်ကတော့အဖွဲ့တိုင်းအတွက်စည်းမျဉ်းတစ်မျိုးနဲ့သဘောတူညီမှုရနိုင်မယ့်ကိစ္စဖြစ်ပါတယ်။ဆိုတော့တဖွဲ့နဲ့တဖွဲ့ထိတိုက်တွေးစရာရန်တိုက်နိုင်စရာလည်းမရှိတော့ပါဘူး။ဒါကြောင့်မလို့နိုင်ငံရေးသဘောတူညီမှုရရှိရတဲ့ပို့ပြီးတော့အဆင့်ပြေနိုင်ပါတယ်။အဲ့နိုင်ငံရေးသဘောတူညီမှုရရှိရေးဖြစ်စဉ်ကတော့အဓိကကြတဲ့ကိစ္စပို့ပြီးအရေးကြီးတဲ့ကိစ္စဖြစ်ပါတယ်။အခု NCA လို့ခေါ်တဲ့ပြည်လုံးကျအပြည့်ခတ်ရက်စဲရေးသဘောတူညီချက်ကိုကြည့်ရင်လည်းအပြည့်ရရတာထဲနိုင်ငံရေးဖြစ်စဉ်ကိုပို့ပြီးအလေးပေးထားတာကိုတွေ့ရပါတယ်။ဒါကြောင့်မလို့နိုင်ငံရေးဖြစ်စဉ်ကိုလည်းစတင်နေကြပြီဆိုတဲ့သဘောပါ။ NCA ကိုလက်မဲ့ရေးထိုးပြီးတာနဲ့နိုင်ငံရေးရခီးပေါက်သွားပြီလို့ပြောနိုင်ပါတယ်။ဒါကျမရဲ့ယူဆချက်ပါ။ဒီလိုပြောတာကိုလူအများကသဘောတူကြလိမ့်မယ်မဟုတ်ဘူးဆိုတာကျမသိပါတယ
် NCA ကဒါတော့အရေးပါတယ်လို့ပရစ်လာသုံးသက်တယ်ပေါ့ NCA ထိုးပြီးတာနဲ့နိုင်ငံရေးသဘောတူညီချက်ရရှိဖို့အတွက်အတားအဆီးတွေမရှိတော့ဘူးဆိုတဲ့သဘောပေါ့ပရစ်လာ
No
မရှိတော့ပါဘူး အခုအဓိကပြဿနာကတိုင်းသားအင်အားစုခေါင်းဆောင်တွေကလက်နဲ့ဆွဲရမှာကိုတော့ဆုံနေကြတယ်လို့ပဲထင်ပါတယ်။သူတို့ဟာသူတို့ပြည်သူတွေရဲ့နိုင်ငံရေးလိုအပ်ချက်ကိုစတင်စဉ်းစားနေကြဖို့လိုအပ်နေပါတယ်
။ရွေးကောက်ပွဲအကြောင်းကိုပြောရအောင်ပါဦးဆက်လက်ပြီးတော့ရွေးကောက်ပွဲမှာဘယ်ပါတီကမှမဲအပြတ်သက်မနိုင်ရင်အစိုးရဖွင့်ထမ်းလောက်တဲ့အထိမနိုင်ဘူးဆိုကြပါစို့။ဟိုမြောက်ဒီမြောက်ပါလီမန်မျိုးဖြစ်နေတဲ့တော်တော်မျိုးဖြစ်နေတဲ့ဆိုရင်ဒီနေ့ဘယ်လိုဖြစ်လာနိုင်လဲထင်ပါလေ။စကားမဆက်ပရစီလာကဗမာပြည်ကိုသွားအောင်လားခင်ဗျာအဲ့ကတည်းက
I don't know I'd like
မပြောနိုင်သေးဘူးရှင်။ကျမသွားတော့သွားခြင်းနဲ့အစီအစဉ်တော့မလုပ်ရသေးပါဘူး။ဒီအချိန်ကတိတ်ပြောစိတ်ဝင်စားစရာကောင်းပါပါ။နောက်ထပ်လာမယ့်အစိုးရဘယ်သို့ပဲနဲ့ဖြစ်လာမယ်ဆိုတာလာပေါင်းများစွာနဲ့စောင့်ဆောင်ရလိုက်မယ်လို့ထင်ပါတယ
်။ဘယ်သူမှဖြစ်လာမယ်လို့ထင်လဲပဲစီလား။တချို့ကဒေါန်ဆန်းစီတော့မဖြစ်နိုင်ဘူးပေါ့လေ။ဆိုတော့တချို့ကဥရှင်မန်းဖြစ်မယ်တချို့ကဥသိန်းစင်ဖြစ်မယ်။တချို့ကဗိုလ်ချုပ်မှုကြီးမင်းအောင်ဟိုင်းဘာညာအမျိုးမျိုးပြောနေကြပဲစီလားခံမှန်းချက်လည်းပြောပါဦ
း။ I think there are going to be some surprises.
မမျှော်လင့်ထားတာဖြစ်မယ်လို့ထင်ပါတယ်။ကျွန်မသိတော့မသိပါဘူး။ဘယ်သူမှလည်းမသိနိုင်ပါဘူး။ဘယ်သူမှလည်းခံမနိုင်တဲ့အနေအထားမရှိပါဘူး။နိုဝင်ဘာရွေးကောက်ပွဲလုပ်ပြီးတော့အဲဒီရလက်ကပဲဘယ်သူသမရဖြစ်လာစေနိုင်လဲဆိုတာဆုံးဖြတ်ပေးပါလိမ့်မယ်။ပြည်သူ့လွှတ်တော်ကလူအများစုမဲရမယ်။အဲဒီမှာအမတ်နေရာ330ရှိပါတယ်။တချို့နေရာတွေလစ်လက်နေမယ်။အမျိုးသားလွှတ်တော်မှာရွေးကောက်ခံ168ယောက်စစ်တပ်ကိုယ်စားလှယ်က166ယောက်ဆိုတော့ဒီပြည်သူ့လွှတ်တော်ကအဆုံးဖြတ်ပေးနိုင်တဲ့အင်အားရှိနေပါတယ်။ဒါကြောင့်မလို့အောက်လွတ်တော်မှာအသာရတဲ့သူကသမရရွေးချယ်တဲ့နေရာမှာအဆုံးဖြတ်ပေးနိုင်မှာဖြစ်ပါရဲ့ဒီနေရာမှာကျမအထင်ကတော့ဘယ်သူသမရဖြစ်မယ်ဆိုတာတဲ့သူဟာညမောင်းအစိုးရတရက်ကိုဖော်ဆောင်ထိန်းချုပ်နိုင်မလားဆိုတာပို့ပြီးတော့အရေးကြီးပါလိမ့်မယ်အစိုးရတဲ့ကအဓိကပါတီတွေတိုင်းနာကိုယ်စားလှယ်တွေပါဝင်လာကြမှာပ
ါညမနိုင်ငံမှာအာဏာခွဲရေးဆိုတဲ့ဒလေးစရိုက်မရှိသေးတော့တော်လေးတော့ခက်ခဲမှုတွေတွေ့ရလိမ့်မယ်လို့ထင်ပါတယ
်ရှင်မတို့နိုင်ဖြစ်ရမယ့်အခြေအနေရှိပါရဲ့
ဒါစီရဆိုရပါဆိုရွေးကောက်ပွဲအလုံးအရှင်ပြေပြေပြီးမြောက်သွားတယ်ဆိုရင်မြန်မာနိုင်ငံဘာတွေရနိုင်ကြပြစ်လဲ
Well first of all they'll gain
ပထမဆုံးတော့ဒီနိုင်ငံတကာရဲ့ချီးကျူးအသိအမှတ်ပြုခံရပါလိမ့်မယ်စိတ်ဖြည့်ရေးအရာအသိအမှတ်ပြုရာရောလက်ဆုပ်လက်ကင်ပြနိုင်တဲ့အသိအမှတ်ပြုမှုတွေရောအများပြားရပါလိမ့်မယ်နိုင်ငံတကာကယဉ်ညိမြုံနယ်မှုတွေဝင်လာမယ်အခုတော့နိုင်ငံရေးတည်ငြိမ်မှုကိုစောင့်ကြည့်ပြီးတော့အနောက်နိုင်ငံတွေကယဉ်ညိမြုံနယ်မှုတွေကိုစိုင်းထားကြတာပါရွေးကောက်ပွဲပြီးလို့အားလုံးညှိနှိုင်းနိုင်နိုင်တဲ့အစိုးရဖွဲ့နိုင်ပြီဆိုရင်ဒီရင်းနှီးမြှုပ်နှံမှုအများများဝင်လာကြမှာဖြစ်ပါတယ်။ဒါမဲ့လည်းနောက်တက်လာမယ့်အစိုးရအနေနဲ့ရင်ဆိုင်ဖြစ်ရှင်းရမယ့်ပြဿနာတွေလည်းအများကြီးရှိပါသေးတယ်ရှင့
်။အောင်မြင်တဲ့ရွေးကောက်ပွဲတရဟာမြန်မာနိုင်ငံရဲ့ပြည်တွင်းညီညာရေးကိုဖော်ဆောင်နိုင်မယ်ထင်ပါလား
။ Could go either way. It's transition
မျိုးလုံးဖြစ်လာနိုင်ပါတယ်။အတွင်ကူးပြောင်းရေးဆိုတာနိုင်ငံတိုင်းသမိုင်းမှာမတည်ငြိမ်မှုတွေနဲ့အမြဲဖြစ်တတ်ပါတယ်။မြန်မာနိုင်ငံမှာလည်းမတည်ငြိမ်မှုတွေနှစ်နဲ့ချီပြီးတော့ရှိနေအောင်မယ်လို့ထင်ပါတယ်။ဒါကြောင့်မလို့ရွေးကောက်ပွဲကြောင့်ငြိမ်းချမ်းရေးရနိုင်မယ်လို့တော့ကျွန်မယက်တိပြန်မပြောချင်ပါဘူး။ငြိမ်းချမ်းရေးဆိုတာလူတို့ရဲ့ဆန္ဒပေါ်မှာမှုတည်ပါတယ
်။ဘူးကျော်ဆန္ဒရဲ့မြန်မာရေးတုံသက်ချက်ကိုနားဆင်ခဲ့ရပါရှင်။ခုတော့လာမယ့်စနေနေ့ည9:00တိုင်းတိုက်ရိုက်လေးလိုင်းစီစဉ်မှာဘာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
စီပြုပြင်ပြောင်းလဲရေးတစိုက်တစ်ပိုင်းအဖြစ်၅နှစ်တာသမရတက်တန်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့တယ်လို့နောက်လာမယ့်၅နှစ်မှာလည်းပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်အောင်အခြေခံဥပဒေမှာဖြည့်ဆက်သွားမယ်လို့သမရဦးသိန်းစင်ကလာစင်မင်းကမှပြောကြားသွားပါတယ်။သမရဦးသိန်းစင်လက်ထက်မှာပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေစွမ်းဆောင်နိုင်ခဲ့တယ်လို့သောရရှင်တွေယူဆကြပါတယ်လေ။ပြည်သူကိုဗဟုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်နေတယ်လဲဆိုတာကိုစနစ်နည်းညတိုက်ရိုက်လေ့လာအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။
သမက်စနေနေ့ည9:00တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ကိုရောမြန်မာတခွင်ကဏ္ဍအလဲပါအမျိုးသားအများစုလွှမ်းမိုးထားတဲ့မြန်မာ IT နည်းပညာလောကမှာအမျိုးသမီးတွေအနေနဲ့လုပ်ငန်းခွင်ထိပ်ပိုင်းအထိရောက်အောင်တက်လာနိုင်ဖို့ Geek Girls မြန်မာဆိုတဲ့အဖွဲ့က IT နယ်ပယ်မှာရှိတဲ့အမျိုးသမီးတွေကြားအသိပညာဖလှယ်ကြတဲ့တွေ့ဆုံပွဲတွေအလုပ်ယုံတင်နာတွေလုပ်ပေးနေပါတယ်။သူတို့အဖွဲ့အနေနဲ့ဘယ်လောက်ထိကိုရက်ဖြတ်ပြီးထိထိရောက်ရောက်လုပ်နိုင်တယ်လဲဆိုတာကိုမြန်မာတခွင်အစီအစဉ်ကနေမတင်ကြီးလင်းကစုံစမ်းတင်ပြထားပါရရှင်။
Facebook လူမှုကွန်ရက် group ကနေတဆင့်ဒီပညာကဏ္ဍကအမျိုးသမီးတွေစုစည်းပြီးဆွေးနွေးကြအသိပညာဖလှယ်ကြရတာကနေအမျိုးသမီးနည်းပညာရှင်တွေအတွက်အသိုက်အဝန်းတစ်ခုဖြစ်လာတာကတော့ Geek Girls မြန်မာအဖွဲ့ပဲဖြစ်ပါတယ်။အမျိုးသားအများစုလွှမ်းမိုးတဲ့နည်းပညာကဏ္ဍမှာအမျိုးသမီးတွေအချင်းချင်းအားကျအတူယူနိုင်စေဖို့တိုက်တွန်းနှိုးဆော်မှုဖွဲ့စည်းထားတာဖြစ်တယ်လို့အဖွဲ့တည်ထောင်သူကပြောပါတယ
်။ Computer University ရှေ့ပေါ့နော်။အဲ့မှာဆိုလို့ရှိရင် main clique အရေအတွက်က 70% ရှေ့အကြောင်းသူတွေရပါပေါ့နော်။အကြောင်းသူတွေအကြောင်းသားနဲ့ရှင်နိုင်အကြောင်းသူတွေရပုံများရဲ့။ဒါပေမဲ့တကယ်တမ်းအဲ့ဒါလည်းပြီးတော့ရောအလုပ်လုပ်ကြတော့ခြားပါတော့အမဆိုရင်ဒီ idea box တို့ဘာလို့လဲလောက်တော့ technology ပတ်ဝန်းကျင်ပေါ့နော်။အဲ့မှာဆိုလို့ရှိရင်အမတွေ့နေရောက်စားလေးတွေပဲ။ main clique တွေကဘာလို့မရှိရလဲဆိုတော့သူတို့ရှိရရှိရဲ့။ဒါပေမဲ့သူတို့တွေကနောက်ဖက်ရောက်နေ။နောက်ဖက်ရောက်နေဆိုတာခြားပါတော့ဒီ company တွေမှာဆိုလို့ရှိရင် data buy တို့ဘာလို့လုပ်နေရပါတော့ပြီးလို့ရှိရင်တို့ကိုယ်တိုင်စပြီးတော့ဒီဟာလုပ်တယ်ဆိုတာမရှိဘူးကုမ္ပဏီထောင်လာတော့ဘာလို့မရှိဘူးเนาะ startup တွေလုပ်တယ်ဆိုတာမရှိဘူးအမှန်တော့တို့လည်းစိတ်ဝင်စားတယ်တကယ်လည်းတို့ဖြစ်စင်တဲ့စိတ်တွေရှိတယ်ဒါပေမဲ့တို့ဘာလို့နေလဲဆိုတော့အဓိက main clique လည်းလုပ်လို့ရတယ်အားပေးရဆိုတော့ community platform တခုလုပ်နေရပါတော့အဲ့ဟာတခုမြင်လာအတွက်ဒီ geek girls မြန်မာစာစလိုက်တာပါနောက်တစ်ခုကရစားလေးတွေအတွက်ကြတော့တို့ကတွေ့ရတာအဆင်ပြေတယ်တို့ရစားလေးစမ်းထားလားရင်ငါတို့လက်ဖိတ်ဆိုင်သွားကြမယ်ကုတ်တင်တွေလောက်ကြမယ်ဆိုတွေ့လို့ရအောင်နော်ဒါပေမဲ့ main clique ကြတော့အဲ့လိုမျိုးတွေ့ပြီးတော့ပညာရဲ့ကြောင့်ပြောဆိုအရင်ရှာရတို့ shopping သွားရင်သွားမယ်ဒီ shopping တွေပါသွားလည်မယ်လို့မယ်ပေါ့နော်ဒီကိစ္စကြောင့်ပြေးကြရအောင်ဆိုတော့ရတော်တော်ရှာအဲ့တော့တို့အတွက်ဈာခံတယ်လေးတခုလိုအပ်တယ် platform လေးတခုလိုအပ်တယ်အဲ့အတွက် key girls ကဖြစ်လာတာပါ
ကီကောစ်မြန်မာအဖွဲ့ရဲ့အဓိကရည်မှန်းချက်နှစ်ချက်ကိုလည်းအခုလိုရှင်းပြပါရစ
ေ။ပထမတစ်ခုကဒီရှိပြီးသားဒီ main ကလေးတွေကိုပို့ပြီးတော့ involve ဖြစ်လာအောင်ဒီ activity တွေဒီဟွာတွေမှာဟိုပွဲတွေမှာပို့ပြီးတော့ဝင်ပါလာအောင်ပြီးတော့နောက်ထပ်သူတို့ကနောက်တစ်ခုကပါလဲဆိုတော့ဒီရှိပြီးသား main ကလေးတွေရပဲဒီ leadership ပိုင်း entrepreneurship ပိုင်းရောပေါ့နော်ပို့ပြီးတော့ဝင်လာအောင်လို့ပေါ့နော်ဒါပါတော့ဒီ tech company မှာဆိုလို့ရှင်တကယ်နေရာရနေရာရောက်ကြလေများဒါပေမဲ့ main clique တွေကိုလည်းဥဆောင်စေချင်တယ်ပေါ့နော်အဲ့လိုမျိုးအတွက်ကိုအမတို့ mention နဲ့လုပ်တယ
်ဒီအမျိုးသမီးနီးပညာရှင်အတိုက်အဝင်းထဲမှာပဲအလုပ်ရုံဆွေးနွေးပွဲတွေတွေ့ဆုံပွဲတွေလည်းကျင်းပပေးနေတယ်လို့ Messenger စိန်သိန်းကပြောပါတယ
် Ruby on Rails ဆိုတဲ့ဒီ programming ဟော workshop ပါတယ်နောက်တစ်ခုအဲ့ communication and public speaking ရဲ့နောက်တစ်ခုအမတို့ speaker တွေပေါ့နော်တစ်ခါတော့ဆိုလို့ရှင်လည်းဒီ rural area နဲ့rural area population ရဲ့အဲ့ women တွေကိုဘယ်လို empower လုပ်မလဲဆိုတဲ့ topic ကိုဆိုလို့ရှင်ဒီ Microsoft မှာအလုပ်လုပ်ခဲ့ဒီဟွာတွေပေါ့နော်ဟိုဝန်ထမ်းအချို့လာပြီးတော့ပြောပြရတယ်အဲ့လိုမျိုးလေးရှိရယ်တော်တော်များများအပြင်နောက်တဲ့ online image ကိုဘလို့ထိမ့်သိမ့်လဲဆိုရဟာလေးပေါ့နော်အဲ့လိုမျိုးတူတူဆက်ဆန်းလေးတွေကျွန်တော်တို့လုပ်ပေးပါတယ်သူတို့မရနိုင်တဲ့ဟာတွေပေါ့နော်သူတို့အเจ้าမှာတမိသားတွေရှိမယ်ဒါပေမဲ့ခံမျိုးတနေနေကြောက်တော့ရစမှာရမယ်လုပ်ပေးပါချင
်း Key Girls အဖွဲ့ဝင်တွေကလည်းအဖွဲ့ကနေတစင်အပေါင်းအသင်းတွေရောအလုပ်အကိုင်အတွက်ပါကိုရက်ကျေပြန့်လာတယ်လို့ပြောပါတယ
် Key Game မှာပါလိုက်တော့အဲ့ဒီကဲ member ချင်းချင်းပေါ့နော် member တွေထဲမှာလည်းဒီနိုင်ငံခြားသားတွေပါတယ်နိုင်ငံခြားသူတွေပါတယ်ပြီးတော့ဒီ local ထဲမှာပဲ founder တွေပေါ့နော်ဒီ ITC တဲ့ founder တွေလူကြီးတွေပါတယ်ပေါ့နော်သူတို့ ਨੇ ပို့ပြီးတော့ရင်းနှီးပြီးတော့ပို့ခင်မင်ပြီးတော့ကိုလုံးနေရဲ့ application တွေကိုလုံးနေရဲ့ IT trend တွေမှာတယောက်တယောက်ဆက်ဆက်ပြီးတော့အဲအကျိုးရှိရပေါ့နော်ဒီနောက်ပြီးတော့နိုင်ငံခြားသား organization တွေလည်းလာမေးရင်ပေါ့နော်ဒီ key game member အနေနဲ့မိတ်ဆက်တယ်ပေါ့နော် Messenger ရရင်တစ်စက်မိတ်ဆက်ပြီးတော့ဒီမြန်မာနိုင်ငံ ID နဲ့ပတ်သက်ပြီးတော့သူတို့သိချင်တဲ့ဥစ္စာတွေကိုပြန်မြအောင်သူတို့ကလည်းသူတို့ဒီမြန်မာနိုင်ငံမှာ ID နဲ့ပတ်သက်ပြီးတော့ဘာတွေလုပ်လို့ရမလဲဆိုတော့ကိုမေးရပေါ့နော်မေးတော့အဲသူတို့တွေနဲ့အလုပ်တွေဘာတွေလုပ်ဖြစ်တယ်ပေါ့နော်အဲဒီကဲနဲ့ပတ်သက်ပြီးတော့ဖြစ်တဲ့အကျိုးကျေးဇူးတွေ
အကျိုး main clique ကြတော့အပြင်သွားမယ်ဟိပါဟိဆိုတော့ main clique ချင်းဆို shopping သွားကြတာဘာညာတော့ပဲရှိဒီလို technical ဘာတွေလုပ်ခဲ့ကြပါလဲမပြောဖြစ်ကြဘူးပေါ့နော်ယောက်ျားလေးတို့ပေါ့နော်မပြောရရင်ဒီဟာဒီလိုမျိုးပြောလို့ရတဲ့နေရာလို့ရောက်လာတဲ့အခါမှာကိုယ်လည်းမသိတဲ့ဟာ network ဒီ network ကျင်သွားတယ်ပေါ့အတိတ်အမှ trade လို့လို့ freelance လုပ်တဲ့လူတွေဆိုပိုတည်တာတယ်ပေါ့ရင်တော့ဆိုရင်ကိုကလူတကာလိုက်ပြောကျမကတော့ freelance လုပ်ပါတယ်ဆို marketing လုပ်လို့ရတယ်ဒီလိုနေရာရောက်လာတဲ့အခါမှာတောင်တောင်ချိတ်ဆက်မိတာပေါ့ချိတ်ဆက်မိတာဆိုဖြစ်လို့အတိတ်ကတော့ network ပိုကျင်သွားတယ်ပေါ့နော်ပိုကျဲသွားပြီဒီကလည်းလို activity တွေလုပ်ပေးလာတဲ့အခါမှာပို့ပြီး motivate လည်းဖြစ်လာတယ်ကိုမသိရတာလည်းအများကြီးသိတာတယ်အဲ့ပြင်ဒီကဆိုရင်ကိုတလောကဆိုဒီ US Ambassador ရဲ့ဟိုလိုပါလို့လာတဲ့ခါကျသူတို့တွေ့ခွင့်ရလာတယ်ပေါ့ဒီလိုအခြေအနေမျိုးကဒီလို community မရှိရင်ဒါရွှေရိုးတော့ကမဖြစ်နိုင်တဲ့ကိစ္စပေါ့နော်ဒီ US Ambassador နဲ့တွေ့ဖို့ဆိုတာဒါပေမဲ့ဒီလိုအခွင့်အရေးကဒီ community ကယူလာပြီးတော့ရွှေရိုးကရတဲ့အခွင့်အရေးကအများကြီးပဲပေါ့
လက်ရှိမြန်မာနည်းပညာရှင်အမျိုးသမီးတွေအနေနဲ့ဒီအတိုင်ဝန်းလေးထဲမှာပဲထဲဝင်ပါဝင်မှုကတော့အားနည်းနေသေးတယ်လို့မဆန်နီစိန်သိန်းကပြောပါတယ်
မြန်မာပြည်မှာ community ဆိုတဲ့ဟာတိတ်ခင်မဆောပေါ့နော်ခင်မဆောတော့သူတို့အနေနဲ့ကလည်းဒါသူတို့ responsibility မဟုတ်ဘူးဆိုတာမျိုးရှိရတယ်။ဒါပေမဲ့ပွဲလေးတော့လာကြပါတယ်။အများအားကူနေတဲ့ board member ဝင်နေတော့ရှိရတယ်။3-5ယောက်ပေါ့နော်။အဲတကယ် core member လေးရှိရပါတော့။ပြီးတော့အမားတို့လည်းပါလုပ်ဆောင်တဲ့ solution နောက်ဆက်လည်းမတို့ meet up တွေမှာထပ်ပြီးတော့ပြောသွားမှာပေါ့နော်။အမားတို့ထားပါတော့ graphic design အမားတို့ key girls အနေနဲ့လိုအပ်တယ်ဆိုလို့ရှင်ဒီ member တွေကပဲ graphic designer တယောက်ကကူညီပေးတာတော့ဘာလို့အဲ့လိုမျိုးလေးအမားတို့ဖြစ်စေချင်တာပေါ့နော်အဲ့မှာလေဒါ community ဆိုတဲ့ဟာမျိုးဖြစ်နေအောင်ပေါ့နော်အခုထိတော့အေးကူညီနေတဲ့3-4ယောက်တော့ရှိရဲဒါပေမဲ့ member community တခုလုံးမျိုးပါမလာသေးဘူးပေါ့နော
်ဒီမှာယဉ်ကျေးမှုနဲ့ကြီးပြင်းလာရတဲ့လူနေမှုဘဝတွေကြောင့်အမျိုးသမီးအများစုဟာလုပ်ငန်းခွင်ထိပ်ပိုင်းကိုတက်ရောက်ဖို့အားရော့သွားကြလေတို့ဒီကောင်းမြန်မာအဖွဲ့ဝင်တွေကတုံ့တက်ကြပါတယ
်အခုဟာသူများတွေလိုမျိုးဥမာမင်းကလေးမို့လို့လီဒါရောမရောက်တာမျိုးမဟုတ်ပဲပို့မင်းကလေးတွေကိုယ်တိုင်ကငါတို့ကဒီဥမာအချိန်တန်တဲ့အခါကျယောက်ျားယူပြီးတော့အိမ်တော်လုံးလုံးရမယ်ဆိုသူတို့ကသူတို့နောက်ပြန်ဆုံးသွားကြတာပေါ့နော်အဲ့လိုဟာမျိုးတွေ့ရတာများတယ်ပေါ့အဲ့တော့ဒါမျိုးမဟုတ်ပဲနဲ့ motivate ဖြစ်ပြီးတော့ငါတို့လည်းဟိုအိမ်တော်နဲ့ဖြစ်နေတဲ့ဒီဖြစ်စီတော့လီဒါရောဒီအလုပ်ကိုလည်းတွဲလုပ်ဖို့လည်းဒီလို motivate လုပ်ပေးတာမျိုးရှိတော့ပူပေါင်းပါ
အတိုင်အဝင်းနေတီထောင်ပြီးရေရှည်မခံမဲပျောက်ပြတ်သွားတာမျိုးမဖြစ်စေချင်တာကြောင့်ရှေ့ဆက်ပြီးအဖွဲကိုတိုးချဲ့သွားဖို့ရှိတယ်လို့တီထောင်သူကပြောပါတယ
်။နောက်ထပ်ရှိတာကရန်ကုန်မှာရှေ့မင်းကလေးတွေမကောင်းမှာတော့မန္တလေးတို့ပြည်ဦးလွင်တို့မှာလည်းဒီဟိုဟာရှေ့ကွန်ပျူတာအကြောင်းနေရှေ့ပေါ့နော်အဲ့ဒီကမင်းကလေးတွေကသစင်ဆက်သွင်းတာမှာတော့လောလောဆယ်တော့ fan reason လုပ်နေတာပေါ့နော်။ဒါဆိုရန်ကုန်တက်ကတော့တိတ်ကိစ္စမရှိပေမဲ့အဲ့လိုမျိုးဟိုတော့သွားဖို့တက်ကကျလူအင်အားငွေအင်အားအချင်းအားလို့တော့အမတို့မှာတကယ်လုပ်ဖို့တော့ရှိပါတယ်ဒါပေမဲ့တဖြည်းဖြည်းချင်းသွားနေပေါ့နော်။
Key Girls မြန်မာဤပညာရှင်အမျိုးသမီးအတိုက်အဝန်းကို2014ခုနှစ်စက်တင်ဘာလမှာစတင်ခဲ့တာဖြစ်ပြီးအခုဆိုရင်တော့တက်တန်းတစ်နှစ်ရှိပါပြီ Facebook အဖွဲ့ဝင်800ကျော်ရှိနေပြီဖြစ်တဲ့ Key Girls မြန်မာအဖွဲ့ဝင်ဤပညာရှင်အမျိုးသမီးလူငယ်တွေအတူယူအားကြပြီးအားတက်စေဖို့အလုပ်ယုံတင်တဲ့တွေ့ဆုံပွဲတွေကိုအနည်းဆုံးတစ်လတစ်ချိန်ပုံမှန်ကျင်းပပေးနေပါတယ်ရှင်
မြန်မာတခွင်းစီစဉ်ကိုထုတ်လွှင့်ပေးခဲ့တော့ပါရှင် POA ကလည်းခုအတန်းလွှင့်နေတဲ့တနအိစာစီစဉ်အားလုံးကိုစီစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်ခုထုတ်လွှင့်ပေးနေတဲ့ပုတ်ထုံးနဲ့စီစဉ်အဆုံးတက်ခင်မှာအတတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတည်းကပြောပြပေးပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့ကစီးရုံကိုဒီကြောင်းကနေမှာရင်တိုက်ခိုက်တာမှာစစ်ဘက်ဟာလူပိုင်ခွင့်အာဏာကိုကျော်လွန်လုဆောင်ခဲ့သလားဆိုတာအမေရိကန်တာဝန်ရှိသူတွေစုံစမ်းစစ်ဆေးနေပါတယ်ဒီကရက်စနေနေ့ကတိုက်ခိုက်မှုတွေအမေရိကန်မှာတာဝန်ရှိပါတယ်လို့အာဖဂန်နစ္စတန်ကအမေရိကန်ထိပ်တန်းတပ်မှုကြီးတဲ့ဗိုလ်ချုပ်ကြီးဂျွန်ကမ်ဘယ်ကပြောပါတယ်။စစ်အုပ်ဝင်တွေကနေပြစ်ခတ်နေတယ်လို့ယူဆတဲ့တာလီဘန်ရဲ့နက်ကိုင်တွေကိုတိုက်ပေးဖို့အာဖဂန်တပ်ဖွဲ့တွေကအမေရိကန်ကိုပန်ချခဲ့တာပါ။ဒါပေမဲ့အဲ့ဒီလိုတိုက်ခိုက်ပေးဖို့အမေရိကန်ကသဘောတူခဲ့တယ်လားဆိုတာမေးခွန်းရှိနေတာပါ။စီးရီးယားနိုင်ငံတွေကအစ္စလာမ်အစွန်းရောက် IS စစ်သွေးကြော်တွေကိုကက်စပီယန်ပင်လယ်တွေကနေစစ်သည်မော၄စင်း၃ပြီးဒုံးကျည်တွေနဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ရုရှားကပြောလိုက်ပါတယ်။IS ပြမှတ်၁၁ခုကိုစစ်သည်မော်တွေကနေပဲ့ထိန်တုံးကြီး၂၆စင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးရုရှားဆိုအပြင်အရက်သားတွေထိခိုက်ဒဏ်ရာရတာမျိုးမရှိဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူကသမ္မတဗလာဒီမီယာပူတင်ကိုတင်ပြခဲ့ပါတယ်။ဂျေရုဆလင် Old City မှာပါလက်စတိုင်းမျိုးသမီးတူကအစ္စရေးအမျိုးသားတူကိုဓာတ်နဲ့ထိုးပြီးအဲ့ဒီအမျိုးသားကပြန်ပစ်တက်လိုက်ပါတယ်။ပါလက်စတိုင်းတွေရဲ့တိုက်ခိုက်မှုတွေဇက်တိုက်လို့ဖြစ်ပြီးတဲ့နောက်လူညိုရေးတင်းကျပ်ထားတာကိုအစ္စရေးကရုပ်သိမ်းလိုက်တဲ့အချိန်မှာပဲအဲ့ဒီလိုဖြစ်တာပါ။ဒါကပါလက်စတိုင်းစစ်သွေးကြွားလို့တန်ရရှိသူတူကအစ္စရေးတောင်ပိုင်းခါရက်ကတ်မြို့မှာအစ္စရေးစစ်သားတူကိုဓာတ်နဲ့ထိုးရဖြစ်ထပ်ဖြစ်ပါတယ်။အဲ့ဒီလိုကိုလူညိုရေးတပ်ဖွဲ့တွေကလည်းပြစ်တက်လိုက်ပါတယ်။အီတလီနိုင်ငံသားတူနဲ့ဂျပန်နိုင်ငံသားတူတို့မကြသေးခင်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာတက်ခံရပြီးတဲ့နောက်နိုင်ငံသားတန်ယုံတွေအနေနဲ့သူတို့ရဲ့သက်ဆိုင်ရာနိုင်ငံသားတွေပေါ်အန်ဒရီကြောက်အောင်မြေရေးစိုးရင်လာကြပါလိမ့်ခင်ဗျာ
တရင်အချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အသံရဲ့ကြာရာပိုင်းနဲ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ32 kHz 63.5နဲ့လိုင်းဒိုမီတာ40 kHz 9430တို့ကနေဖမ်းယူနိုင်နိုင်ပါတယ် VOA ကိုအားပေးနိုင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်ကျမနန်းလာပါ
This program has come to you from the Voice of America, Washington.